Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ29ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးရှင်းနေကြီးဥကိုနီဒီကနေ့တနက်နဲ့ပြစ်ခတ်လှုပ်ကြံတပ်ဖြတ်ခံရပါတယ်အမေရိကန်ပြည်ဝင်ခွင့်နဲ့နိုင်ငံတွင်းကိုဝင်ရောက်လာပြီးနောက်ထိမ့်သိမ်းခံထားရသူတွေဌာနေပြန်ပို့ရေးကိုစိုင်းငံ့ထားဖို့အမေရိကန်တရားရုံးတရားသူကြီးတဦးကအမိန့်ထုတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့ကျမသင်္ကီထိုက်တို့ကြီးညာပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီကနေ့တင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့ဒီကနေ့ညနေခင်းမှာပဲအာဏာရ NLD ပါတီရဲ့ဥပဒေအကြံပေးလဲဖြစ်ရှင်နေကိုရဲ့ဦးဆောင်သူတဦးလဲဖြစ်တဲ့တရားလွှတ်တော်ရှင်နေဦးကိုနီလူမြင်ကွင်းမှာအနီးကပ်လှုပ်ကြံတပ်ဖြတ်ခံလိုက်ရပါတယ်ဒီလိုမျိုးလှုပ်ကြံတပ်ဖြတ်တဲ့တနသမားကိုစစ်ဆေးပြီးတော့အမှုမှန်ပေါ်ပေါက်ရေးတောင်းဆိုလိုက်ပါတယ
်ဒီလိုလှုပ်ကြံတဲ့ကိစ္စဦးနေကလွန်တဲ့ကိစ္စဒီလိုဖြစ်တာကဥပဒေနဲ့အညီတည်တည်ကြကြအရေးယူဆောင်ရွက်ဖို့တရားစီရင်ဥပဒေ
NLD ရဲ့ပြောခွင့်ရဦးညံဝင်းပါရှင်နောက်ပိုင်းမှာအပြည့်စုံတာဆင်ရပါမယ်ရခိုင်ပြည်ပခါဟာလူမျိုးရေးဘာသာရေးပြဿနာမဟုတ်ဘဲနဲ့အချုပ်ချာနေမြေပိုင်ဆိုင်မှုနဲ့နေဆက်လုံခြုံရေးပြဿနာဖြစ်တယ်လို့ရခိုင်စုံစမ်းရေးကော်မရှင်ဖွဲ့ဝင်ဦးအောင်ကြည်ပြောဆိုလိုက်တဲ့အကြောင်းမြန်မာဒီမိုကရေစီရေးဆွေးနွေးကအစီအစဉ်မှာနားဆင်ရဖို့ရှိတယ်လို့တနည်းဥနေနေညတိုင်းထုတ်လင်းပေးနေကြအပတ်စဉ်ခဏတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုက်နဲ့ကိုညံဝင်းအောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးလဲဖြစ်ရှေ့နေကွန်ရက်ရဲ့ဦးဆောင်သူတဦးလဲဖြစ်သူတရားလွှတ်တော်ရှေ့နေဦးကိုနီဟာဒီကနေ့ညနေပိုင်းရန်ကုန်လေးစိတ်မှာတနက်နဲ့ပြစ်ခတ်လှုပ်ကြံခံရလို့တည်ဆုံသွားပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကအပြန်ရန်ကုန်လေးစိတ်မှာပြစ်ခတ်ခံရတာဖြစ်တယ်လို့အခင်းဖြစ်ပွားရာနေရာမှာကိုယ်တိုင်ရှိနေသူတွေက VOA ကိုအတည်ပြုပါတယ်။လှုပ်ကြံသူကိုတော့ဖမ်းမိထားပါပြီ။လှုပ်ကြံသူကမန္တလေးကလို့ကနေဦးသတင်းတွေထွက်လာပြီမယ်လို့အာဏာပိုင်တွေဘက်ကတော့အတိအကျထုတ်ပြန်တာမရှိသေးပါဘူး။ဒီလှုပ်ကြံသူကိုဝိုင်းဝန်းဖမ်းဆီးတဲ့အငှားရင်မောင်းတူလည်းပြစ်ခတ်ခံရလို့တေဆုံသွားပြီလို့သတင်းတွေထွက်နေပြီမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းအတိအကျစုံစမ်းနေစေဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာစနေနေ့ကရုရှားသမ္မတပူတင်အပါအဝင်အခြားကမ္ဘာခေါင်းဆောင်၄ဦးနဲ့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာတော့နောက်ထပ်ကမ္ဘာခေါင်းဆောင်၃ဦးနဲ့ထပ်ပြီးတယ်လီဖုန်းဆက်သွယ်စကားပြောဖို့ရှိနေပါတယ်။ Sorry ဘီယန်ဆော်မွန်ဘင်အယ်ဆာဝတ် UAE နိုင်ငံအင်ရှိဆန်မင်းသားမိုဟာမက်ဘင်ဇယက်နဲ့တောင်ကိုရီးယားသမ္မတဟွမ်ဂျိုအန်ဒိုနဲ့စကားပြောဖို့ရှိတယ်လို့သမ္မတအင်ဗျူတော်ကကြေညာပါတယ်။သမ္မတဘူတင်နဲ့ထရန့်တို့စကားပြောဆိုခဲ့တာမှာတော့ IS သွေးကြွတွေခြေမုံးရေးကိုလက်တွဲဆောင်ရွက်သွားမယ်လို့သဘောတူညီခဲ့ကြပါတယ်။
မွတ်စလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်ခုကလူတွေအမေရိကန်ပြည်ဝင်ခွင့်ကန့်သတ်လိုက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကြေညာချက်ကြောင့်ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုအတွင်းအမြဲတမ်းနေထိုင်ခွင့်ရရှိထားသူတွေကျောင်းသားတွေနဲ့အလုပ်သမားတွေအမေရိကန်လေးစိတ်တွေမှာထိမ့်သိမ်းခံရတာအမေရိကန်ကိုပြန်တမ်းမဲ့နိုင်ငံတကာလေရင်တွေမှာလိုက်ပါခွင့်တားမြစ်ခံရတာတွေကြဲကြဲပြန့်ပြန့်ဖြစ်ခဲ့ပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကကြားဝင်ဆောင်ရွက်လိုက်ပါတယ်တရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့အမေရိကန်ပြည်ထောင်စုကိုဆက်ရောက်လာပြီးနောက်ဖန်စီခံထားရသူတွေကိုဌာနေပြန်ပို့မဲ့အရေးယာယီတားဆီးတဲ့အရေးပေါ်အမိန့်ကိုနယူးယောက်ကခရိုင်တရားသူကြီးအန်ဒေါ်နယ်လီကမနစ်စနေနေ့နောက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။ဒီတားမြင့်မိန်ထဲမှာတော့ဒုက္ခသည်လျှောက်ထားမှုအတိပြုချက်ရရှိထားသူတွေလည်းအကျုံးဝင်ပါတယ်။အမိမြေလုံချိုရေးဝန်ကြီးဌာနကတော့တရားရုံးအမိန့်အတိုင်းလိုက်နာဆောင်ရွက်မယ်လို့တနင်္ဂနွေနေ့အစောပိုင်းထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံနဲ့ပြည်သူတွေအပေါ်နိုင်ငံတွင်းဝင်ရောက်လာသူတွေရဲ့ချင်းချောက်ခံရမှုမရှိစေရေးလှုံ့ဆော်တဲ့သမ္မတရဲ့အမိန့်ကိုလည်းလိုက်နာဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြပါရယ်။ပြီးခဲ့တဲ့တောက်ချာနေ့ကသမ္မတထရန့်ရဲ့အမိန့်ကြေညာချက်လက်မှတ်ထိုးထုတ်ပြန်လိုက်ပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရသူအနည်းဆုံး190လောက်ရှိပြီလို့လည်းပြည်ထောင်စုအာဏာပိုင်တို့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါရယ်ရှင်
။မွတ်စလင်အများစုနေထိုင်ရာနိုင်ငံခုနှစ်ခုကဒုက္ခသည်တွေနိုင်ငံသားတွေအမေရိကန်ပြည်ထောင်စုတွင်ဝင်ရောက်ခွင့်တားမြစ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကြေညာချက်ကိုနိုင်ငံတကာကတုံ့ပြန်နေကြပါတယ်။အီရတ်၊စီးရီးယား၊အီရန်၊ဆူဒန်၊လီဘီးယား၊ဆိုမာလီယာနဲ့ယင်းမြန်နိုင်ငံတို့ကလူတွေကိုအမေရိကန်ပြည်ဝင်ခွင့်ရပ်ပေါင်း90တားမြစ်လိုက်တဲ့အမေရိကန်သမ္မတရဲ့အမိန့်ကြေညာချက်မှာတော့စီးရီးယားနိုင်ငံကဒုက္ခသည်တွေကိုပြည်ဝင်ခွင့်လုံးဝသ ကန့်သက်လိုက်ပြီးအခြားဒုက္ခသည်တွေကိုတော့ပြည်ဝင်ဝင်ရပ်ပေါင်း120တားမြစ်ထားပါတယ်အကြမ်းဖက်မှုကိုခံခံမမတိုက်ဖြတ်တဲ့နေရာမှာလူတွေကိုနေထိုင်ရာဒေသဒါမှမဟုတ်ကိုယ့်ရဲ့ဘာသာကိုလိုက်ပြီးရေဘူးရတတ်မှတ်တာကတော့မသင့်တော်ဘူးလို့ယုံကြည်တဲ့အကြောင်းဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲရဲ့ပြောခွင့်ရကဒီကနေ့ပြောပါတယ်ဗီတိန်ဝန်ကြီးချုပ်သရီဇာမေကတော့အမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့ဒုက္ခသည်ဆိုင်ရာမူဝါဒအတွက်တာဝန်ရှိတယ်လို့တူရကီနိုင်ငံမှာပြောသွားပါတယ်ပြည်ထောင်နိုင်ငံကြီးဝန်ကြီးကတော့သမ္မတထရန့်ရဲ့တားမြစ်မိတ်နဲ့ပတ်သက်ပြီးဖိနှိပ်မှုတွေစစ်ပွဲတွေကနေပြေးလာကြတဲ့ဒုက္ခသည်တွေကိုကြိုးဆိုရမှာကကျွန်တော်တို့ရဲ့တာဝန်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောပါတယ်။ကမ္ဘာမှာမွတ်စလင်အများစုနေထိုင်ရာအင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံရေးဝန်ကြီးမတန်မဆူဒီကတော့ဒီမူဝါဒအပေါ်မှာအတော်လေးစိတ်မကောင်းဖြစ်ရတယ်လို့ပြောပါတယ
်။ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဗျာနန်ဦးဆောင်တဲ့ရခိုင်ချမ်းပေကော်မရှင်အဖွဲ့ဝင်တွေဒီကနေ့မနက်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကဒုက္ခသည်စခန်းတွေကိုတွားရောက်ပါတယ်။ရခိုင်ချမ်းပေကော်မရှင်အဖွဲ့ဝင်အမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ဥက္ကဋ္ဌဦးဝင်းမရလေဘနန်ယဉ်ကျေးမှုဝန်ကြီးဟောင်းနဲ့ကုလအတွင်းမှုချုပ်ရဲ့အထူးအချမ်းပေဟောင်းဂက်ဆန်ဆလမီနဲ့ကော်မရှင်အဖွဲ့ဝင်ဦးအေးလွင်တို့ဒီကနေ့မနက်ပိုင်းဒုက္ခသည်စခန်းကိုရောက်ရှိခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေကဖော်ပြပါတယ်။ရခိုင်ချမ်းပေကော်မရှင်အဖွဲ့ကကိုစလဲအဖွဲ့မနစ်စနေနေ့ကမြို့တော်ဓာကာကိုဆက်ရောက်ခဲ့ကြတာဖြစ်ပြီးဒီကနေ့ဒုက္ခသည်စခန်းတွေကိုတွားရောက်တာဖြစ်ပါတယ်။ရခိုင်ချမ်းပေကော်မရှင်အဖွဲ့ဝင်နေနဲ့အတူဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဌာနနောက်ကော့ဆက်ဘဇာဒုတိယကော်မရှင်နာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံနိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ့ IOM နဲ့နိုင်ငံတကာအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့အတူဒုက္ခသည်စခန်းတွေမှာခိုးလုံနေကြသူတွေအရေးစုံစမ်းခဲ့ကြပါတယ်။ဒီနောက်မှာတော့ Technet ကဒုက္ခသည်စခန်းတစ်ခုကိုလည်းတွားရောက်တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြကြပါတယ်ရှင်
။ယေမန်နိုင်ငံက Al-Qaeda အဖွဲ့ကိုပြစ်မှတ်ထားတဲ့ဝင်ရောက်စီးနှင်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်တို့ကြာဆုံးပြီးအခြား3ဦးဒဏ်ရာရတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ကျွန်တော်တို့ရဲ့လက်ရွေးစင်တပ်ဖွဲ့ဝင်တူဆုံးရှုံးရတဲ့အတွက်အထူးပဲဝမ်းနည်းကြေကွဲရတယ်လို့ကမ္ဘာအလယ်ပိုင်းဆိုင်ရာအမေရိကန်ထိန်းချုပ်ကိုယ်ကျေးဌာနရဲ့တပ်မှုဗိုလ်ချုပ်ကြီးဂျိုးဆက်ဘူတဲကပြောပါတယ်စစ်စင်ရေးအတွင်းဒေသတွင်းကအယ်ခိုင်ဒါအခြေဆက်တပ်ခိုက်ရေးသမား14ဦးကိုချေမှုန်းနိုင်ခဲ့တယ်လို့သတင်းမှဖော်ပြပါတယ်ဒီဆုံးသူတွေထဲမှာအယ်ခိုင်ဒါအကြီးတန်းခေါင်းဆောင်3ဦးပါဝင်တယ်လို့သတင်းအရင်းမြစ်တွေကပြောဆိုနေပါတယ
်ဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်အပြင်ဘက်မှာရှိတဲ့ဆီးရီးယားအစိုးရတပ်တွေကတဘုံတပ်တွေစုတ်သွားနိုင်အောင်ထွက်ပေါက်ပေးခဲ့ပြီးတဲ့နောက်မြို့တော်ကိုအဓိကတောက်ရေတန့်ဖြန့်ဝေပေးတဲ့စမ်းကြောင်းရှိရာဒေသကိုအစိုးရတပ်တွေပြန်လည်ထိန်းချုပ်လိုက်နိုင်ပြီလို့အစိုးရသတင်းဌာနနဲ့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။ရာသီဥတုဆိုးဝါးတဲ့အနေအထားကြောင့်တဘုံတွေစုတ်ခွာထွက်သွားဖို့နိုင်ပေါင်းများစွာကြန့်ကြာခဲ့တယ်လို့ဒေသခံအုပ်ချုပ်ရေးမှူးကိုကိုးကားပြီးဆီးရီးယားအစိုးရရဲ့စာနာသတင်းဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီဒေသမှာလုံခြုံရေးစိတ်ချရပြီလို့စစ်တပ်ကကြေညာတာနဲ့တပြိုင်တည်းအတော်လေးယိုယွင်းနေတဲ့ရေပေးဝေရေးစနစ်ကိုအမြန်ဆုံးပြင်ဆင်သွားမယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်ကအဓိကကျတဲ့ရေတပ်စစ်ရုံတစ်ခုပောက်ကွဲခဲ့ပြီးတဲ့နောက်ပိုင်းဒမတ်စကတ်မြို့ရဲ့အနောက်မြောက်ဘက်ရွာတွေကိုရေဖြန့်ဝင်နေတဲ့ကိစ္စသတင်း6ပတ်ကြာရပ်ဆိုင်းနေရတဲ့အခြေအနေကိုအစိုးရတပ်ကလက်ဦးမှုယူပြီးတော့ထိန်းချုပ်လိုက်တာလည်းဖြစ်ပါတယ်
။ဒီလအစောပိုင်းကမြို့အသီးသီးကနေအာဒမခေါ်ဆောင်ပျောက်ွယ်သွားတဲ့ပါကစ္စတန်လူအခွင့်အရေးလှုပ်ရှားသူတွေနဲ့ဘလော့ဂါ5ဦးတည်းက4ဦးပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်။လူအခွင့်အရေးလှုပ်ရှားသူဆာမန်ဟာအီဒီဟာစနေမနေ့ကသူ့မိသားစုထံပြန်ရောက်လာပြီဖြစ်ကြောင်းရဲနဲ့ဆွေမျိုးတွေကအတည်ပြုပြောပါတယ်။သူကြမ်းကြမ်းမှမှလုံခြုံစွာပြန်ရောက်လာပြီလို့မိသားစုကပြောပေမဲ့သူ့ကိုဘယ်နားမှပြန်ပြီးဆွဲသွားတယ်၊ဘာအတွက်ဆွဲသွားတယ်ဆိုတာကိုတော့ပြောဖို့ငြင်းဆန်ခဲ့ပါတယ်။ဟာအီဒါဟာကဗျာဆရာတဦးဖြစ်တယ်လို့တက္ကသိုလ်ကတိကတဦးလည်းဖြစ်ပါတယ်။ဇန်နဝါရီလ6ရက်ကသူ့ရဲ့အိမ်ပြန်လမ်းမှာအမည်မသိတဲ့လူတစုကမြို့တော်အစ္စလာမဘတ်အပြင်ဘက်မှာသူ့ကိုခေါ်ဆောင်သွားတာပါ။နောက်ထပ်ပျောက်ဆုံးသူတွေထဲက4-3ဦးဖြစ်တဲ့ရာဇာအစ္စင်ဝတ်ကွစ်ကရောမိသားစုထံပြန်ရောက်နေပါပြီ။သူတို့ကိုဇန်နဝါရီလပထမပတ်တည်းလာဟိုးမြို့အပြင်ဘက်မှာပြန်ပေးဆွဲခဲ့တာပါ။
ဆွစ်တင်နစ်အကျော်အမော်ရော်ဂျာဖက်ဒရာလာကစပိန်တင်နစ်အကျော်အမော်ရာဖဲနရာကိုမဲလ်ဘုန်းမြို့ကမဲလ်ဘုန်းမြို့မှာကျင်းပနေတဲ့ဩစတြေးလျဖိတ်ခေါ်ဩစတြေးလျန်အိုပန်မှာအနိုင်ရဘိုးဆွဲခဲ့တာကြောင့်ရိုဂျာဖက်ဒရာရအထွတ်တော်18ချိန်မြောက် Grand Slam ဆုဖလာကြီးရရှိသွားတာဖြစ်ပါတယ်။မနေ့စနေနေ့ကအမျိုးသမီးနောက်ဆုံးဖိုင်နယ်ပွဲမှာတော့ American Tennis အကျော်မော် Serena Williams ကအမဖြစ်သူ Venus Williams ကိုအနိုင်ရပြီးတော့ဘိုးဆွဲခဲ့ပါတယ်ရှင
်။တနင်္ဂနွေညချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝေးအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုရုံးဆုံးတင်ဆက်ပေးမယ့်သတင်းကတော့ရန်ကုန်လေးစိတ်ဝင်းထဲမှာလှုပ်ကြံတက်ပြက်ခံလိုက်ရတဲ့ရှင့်နေကြီးဥကိုနီရဲ့ဒီနောက်ဆုံးရသတင်းကိုတင်ပြပေးချင်ပါတယ်အာဏာရ NLD ပါတီရဲ့ဥပဒေအကြံပေးလဲဖြစ်ရှင့်နေကွန်ရက်ဦးဆောင်သူတူဦးလဲဖြစ်တဲ့တရားလွတ်တော်ရှင့်နေဥကိုနီကိုလူမြင်ကွင်းမှာအနိကလုတ်ကြံတက်ဖြတ်သွားတဲ့တနက်သမားကိုရဲတွေကဖမ်းမိထားပြီလို့ဆိုပေမဲ့တာဝန်ရှိသူတွေကဒီအမှုမှန်ပေါ်ပေါက်ရေးလှုပ်ဆောင်ဖို့လိုတယ်လို့ NLD ပါတီကရော88မျိုးဆက်ခေါင်းဆောင်တွေကပါတောင်းဆိုလိုက်ကြပါတယ်ဒါဟာမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းအတွက်စိန်ခေါ်မှုဖြစ်တယ်လို့လည်းပြောဆိုကြပါတယ်သူတို့တွေရဲ့တုံ့ပြန်တန်တွေကိုကိုညံဝင်းအောင်ပြောပြပေးပါရှင
်ရှင်းနေယူဦးကိုနီဟာအင်ဒိုနီးရှားနိုင်ငံကဂျကာတာမြို့နဲ့မာလိုကိုပြည်နယ်တို့မှာဇန်နဝါရီလ22ရက်ကနေ29ရက်နေ့ထိပြုလုပ်ခဲ့တဲ့ခေါင်းဆောင်မှုဆွေးနွေးပွဲအစီအစဉ်ကိုတက်ရောက်ပြီးဒီကနေ့ရန်ကုန်မြို့နိုင်ငံတကာလေဆိပ်ကိုပြန်ရောက်လာချိန်ညနေ 4:40 လောက်ကတာမင်နယ်1မှာတနက်သမားတဦးရဲ့အနီးကပ်ပစ်ခတ်မှုကြောင့်ပွဲချင်းပြီးတည်ဆုံသွားကြောင်းနိုင်ငံတော်ရုပ်မြင်သံကြားဌာန MRTB ကသတင်းထုတ်ပြန်ခဲ့ပါတယ်။လောက်ကျန်သူကိုအခင်းဖြစ်တဲ့နေရာမှာတင်ဖမ်းမိထားကြောင်းလည်းသိရပါတယ်။လောက်ကျန်တပ်ဖြတ်သူကိုဖမ်းဖို့ကြိုးစားခဲ့တဲ့တက္ကစီဒရိုက်ဘာတဦးဟာလည်းတနက်နဲ့အပြစ်ခံရပြီးဆေးရုံမှာတည်ဆုံသွားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။လောက်ကျန်သူဟာမန္တလေးမြို့ကဖြစ်ပြီးသူ့စီကတနတ်နဲ့ကြည်စံနေတိမ့်မိထားတယ်လို့လက်ရည်နဲ့ရည်ထားတဲ့ရဲအစီရင်ခံစာတစ်စောင်းလူမှုမီဒီယာတွေမှာပြန့်နှံ့နေပေမဲ့ VOA ကတရားအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။ဥကိုနီအခုလိုအလုတ်ကြံခံရပြီးနောက်ပိုင်းလုံညုံကြီးကိုတိုးမြင့်ထားတယ်လို့ရန်ကုန်တိုင်းအစိုးရနယ်လုံဝန်ကြီးဗိုလ်မှူးကြီးတင်ထွန်းအောင်ကပြောပါတယ်။တော့
တော့တော့လုံညုံကြီးတိုးမြင့်ပြီးဆောင်နေပါတယ်။နော်ကျွန်တော်လုံတဲ့လုံနေအောင်ဖြစ်သေးတ
ယ်။နိုင်ငံတော်ပြည်ပြင်ပြောင်းလဲရေးလုံနေချိန်ဖွဲ့စည်းပုံအခြေခံဥပဒေပိုင်းမှာထိရောက်တဲ့အကြံပေးချက်တွေလုပ်ခဲ့တဲ့ရှင့်နေကြီးဦးကိုနီကိုဘာရည်ရွယ်ချက်တွေနဲ့အခုလိုလှုပ်ကြံတပ်ဖြတ်ရတာလဲဆိုတဲ့အမှုမှန်ပေါ်ပေါက်ရေးအတွက်လုံညုံရေးအဖွဲ့နဲ့တရားရုံးတွေကထိထိရောက်ရောက်ကင်တွဲဆောင်ရွက်လာအောင် NLD ပါတီကစူးစမ်းလှုပ်ဆောင်သွားမယ်လို့ NLD ပါတီအတွင်းမှအဖွဲ့ဝင်လည်းဖြစ်ပါတီပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးညံဝင်းကပြောပါတယ်
။ဒါတိုင်းပြည်အတွက်လှုပ်လှုပ်တဲ့နေရာမှာအကြံဖက်တဲ့နီလာကိုအမှန်လို့ထင်သွားမှကျွန်တော်အရန်စိုးရိမ်ပါတယ်ဒီလိုနီလာကိုကျွန်တော်ဘယ်တော့မှလက်မခံပါဘူး။ဘာဆောင်ရမလဲဆိုတော့အဓိကတော့ဥပဒေပဲ။ဒီလိုလောက်ကျန်တဲ့ကိစ္စဥနေဒီကွယ်လွန်တဲ့ကိစ္စဒီလိုပြစ်တာကဥပဒေနဲ့အညီတိတိကျကျအရေးယူဆောင်ရွက်ဖို့တရားစီရင်ဥပဒေကိုအတိအကျလိုက်နာဆောင်ရွက်ဖို့ဆောင်ရွက်အောင်စ조사ဖို့ကျွန်တော်ဒါပဲဒါအဓိကလုံးပါ။
တရားရေးလွတ်တော်ရှိနေကြီးဥကိုနီကိုအခုလိုလှုပ်ကြံတက်ပြတ်တာဟာပြည်သူလူထုရဲ့နေစဉ်ဘဝလုံခြုံရေးအတွက်ပါခြောက်ခြားစရာဖြစ်လာတာကြောင့်ဒါကိုအပြင်းအထန်ရှုံချတယ်လို့88မျိုးဆက်ခေါင်းဆောင်ဥကိုကိုကြီးကပြောပါတယ
်။အခုဘာပဲပြောပြောကျွန်တော်တို့အခုဒီဒီမိုကရေစီပြည်ခင်ပြောင်းလဲရေးမှာဟိုတက်တအားဆောင်ရွက်နေတဲ့ဥပဒေသမားတယောက်ဆုံဆုံသွားတာအတွက်ကိုလူပုဂ္ဂိုလ်အရာရောနိုင်ငံရေးအရာရောကျွန်တော်တို့အထူးပြကျွန်တော်တို့စိတ်မကောင်းဖြစ်တယ်။လေစိတ်လိုမျိုးလူမြင်ကွင်းမှာဖြစ်တယ်ဆိုတာကလည်းပဲအများပြည်သူကပါဒါကဟိုခြောက်ခြားစီပဲဒါကြောင့်မလို့ဒီလိုဖြစ်ရမျိုးကနိုင်ငံအတွက်လည်းအင်မတန်အကြီးအကဲနဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်အမှုမှန်ဖော်ထုတ်နိုင်ဖို့နဲ့ထိတိကျကျအရေးယူနိုင်ဖို့နောက်နောက်ဒီလိုမျိုးမဖြစ်အောင်ကာကွယ်နိုင်ဖို့ဟာကျွန်တော်တို့နိုင်ငံရဲ့ပုံရိပ်အရာရောနိုင်ငံရေးအရာဘာသာရေးအရာပါဒါအရေးကြီးတယ်လို့ကျွန်တော်အဲ့လိုမျိုးပ
ါလုံခြံခံရတဲ့ရှေ့နေကြီးဦးကိုနီဟာပြဿနာကိုညင်သာတဲ့လမ်းကြောင်းကနေပြေးလည်အောင်ဖြေရှင်းတတ်သူလို့ရှေ့နေတူဦးလည်းဖြစ်တဲ့NLD ပါတီပြောခွင့်ရဦးညံဝင်းကပြောပါရစေ
။ကျွန်တော်နဲ့ကြောင်းပါတဲ့ကတိခဲ့ကြတယ်အဲ့ဒီချိန်။နောက်ရှင်းနေလောကရောက်တော့လေဒီလိုပဲရုံးနေမှာသူနဲ့ကျွန်တော်နဲ့သုံနေကြ။ तू ကဘယ်ကိစ္စမစိုးကြည်လည်အောင်ပြောဆိုညှိနှိုင်းလိုတဲ့ဆန္ဒ तू ကအမြဲတမ်းရှိတယ်။အဲ့ဒါကကျွန်တော်အနှစ်ချိုက်ဆုံးသူ့ရဲ့သဘောထားပါ။အဲ့ဒီလိုလူမျိုးပေါ်မှာဒီလိုလှုပ်တာကတော့တကယ်ကိုစန့်ကျင်ပဲအုပ်စုလိုပဲပြောခြင်းတယ်။
ဥကိုနီလှုပ်ကြံခံရခြင်းဟာနိုင်ငံတော်အတွက်ဆုံးရှုံးမှုတစ်ရပ်ဖြစ်တယ်လို့88မျိုးဆက်ခေါင်းဆောင်ဥကိုကိုကြီးကမြင်ပါတယ
်ကျွန်တော်တို့ဒီလက်ရှိ နိုင်ငံရေးအပြောင်းအလဲမှာဒါအများကြီးသူဆောင်ရွက်ခဲ့တာတွေရှိပါတယ်ကျွန်တော်တို့ကိုယ်နိုင်ကလည်းဒီမိုကရေစီလို့ပြောရင်တရားဥပဒေစိုးမိုးရေးနဲ့ဥပဒေစုဆောင်ကနေတက်ကြွနားလည်တဲ့သူတွေရဲ့အခမ်းအနားဟာအင်တန်ကြီးကြီးပါတယ်ဒါကြောင့်ဒါကျွန်တော်တို့အားလုံးအတွက်ဒါဆုံးရှုံးမှုတစ်ခုလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ပြီးခဲ့တဲ့နှစ်တင်မှာကလေးကဒီဘာသာရေးပဋိပက္ခတွေပါဖြစ်နေတဲ့အခြေအနေမျိုးမှာအခုကိစ္စကိုအကြောင်းပြုပြီးတော့ကျွန်တော်တို့တခြားမလူလားအပ်တဲ့တပ်နာတွေမဖြစ်အောင်ဒီနိုင်ငံရေးဘာသာရေးလူမှုရေးအတင်းအဖွဲ့ခေါင်းဆောင်တွေဟိုဩဇာတိတ်ကမှရှိတဲ့သူတွေအားလုံးကဒီအခြေအနေကိုဝိုင်းဝန်းပြီးတော့ကျွန်တော်တို့ကတော့ထိန်းသိမ်းကြစီခြင်းနဲ့
ရကင်စီအစိုးရလက်ထက်နဲ့ဦးသိန်းစိန်အစိုးရလက်ထက်တွေမှာ၄လောင်း၅လောင်းပြိုင်လူတက်မှုတွေဖြစ်ခဲ့ပေမဲ့အမှုမှန်ပေါ်ပေါက်အောင်လူညုံရေးတပ်ဖွဲ့ကရောတရားရုံးတွေကပါအခုချိန်ထိလှုပ်ဆောင်နိုင်ခဲ့ခြင်းမရှိသေးပါဘူးအာနာယ NLD အစိုးရအသစ်လက်ထက်မှာလည်းရန်ကုန်တိုင်းအစိုးရအဖွဲ့ယုံအတွင်းနဲ့ရန်ကုန်ကစူပါမားကတ်တချို့မှာပေါက်ကွဲမှုတွေဖြစ်ခဲ့ပေမဲ့အခုထိအမှုမှန်ဖော်ထုတ်နိုင်တာမျိုးမတွေ့ရသေးပါဘူးလက်ရှိ2008ဖွဲ့စည်းပုံအရလုံခြုံရေးဘက်မှတာဝန်ရှိတဲ့ပြည်ထောင်ရေးနဲ့ကာကွယ်ရေးနယ်စပ်ရေးရာတွေကိုတပ်မတော်ကကင်တွေထားဆဲဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောတာရှင်များရှင်။လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာလဲရှင်းနေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးဆွေးနွေးကြဖို့ရှိပါတယ်ရှင်။အခုဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်တင်ဆက်ပေးကြပါမယ်။ရခိုင်ပြည်ပခန့်ဟာလူမျိုးရေးဘာသာရေးပြဿနာမဟုတ်ဘဲအချုပ်အခြာနယ်မြေပိုင်ဆိုးမှုနဲ့နေဆက်လုံခြုံရေးပြဿနာဖြစ်တယ်လို့ရခိုင်စုံစမ်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကပြောဆိုလိုက်ပါတယ်။အစီအစဉ်ခန်းစာပြုစုရေးမှာကြုံရတဲ့အခက်အခဲတချို့ကိုဦးအောင်ကြည်က VOE ကိုပြောပါတယ်။ဒေါခင်စိုးဝင်းတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်နားဆင်ပါရှင
်မင်္ဂလာပါရှင
်
ဟုတ်ကဲ့ပါအခုလိုမအားလက်တဲ့ကြားနေပြီးကျမတို့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒီအစီအစဉ်ခန်းစာနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေလေးပေါ့လေဟိုအကျဉ်းသားအားရမှုရှိပါလားရှင်ဟုတ်ကဲ့
ကျွန်တော်တို့ကတော့ဟိုရင်ပေါ့ဟိုရတဲ့အချိန်အတွင်းမှာပေါ့လေအကောင်းဆုံးအမြန်ဆုံးလုပ်ထားတဲ့သဘောပါပဲဟိုတကယ်တကယ်ပြောမယ်ဆိုရင်တော့ပြီးပြည့်စုံတဲ့အစဉ်ခံစားတစ်ခုလို့တော့ဟိုမမျှော်လင့်နိုင်ဘူးပေါ့တူရရင်ကျွန်တော်တို့က rapid assessment ပေါ့နော်ခံမြန်မြန်နဲ့ကျွန်တော်တို့ကဟိုလက်တွေ့လည်းပဲအကောင့်ထဲပေါ်ဖို့အချိန်ရအောင်ပေါ့အဲ့ဒီအတွက်ကိုကျွန်တော်တို့ကရည်ရွယ်ပြီးတော့ပြုစုတဲ့အစဉ်ခံစားတစ်ခုဖြစ်လာမှာပါလောလောဆယ်တော့ကျွန်တော်တို့ကအခုဒါတွေဆွေးနွေးနေကြတယ်လေဆွေးနွေးနေကြတယ်ဆိုတဲ့နေရာမှာအဓိကတော့ကျွန်တော်တို့ပါဝင်တဲ့အဖွဲ့တွေလည်းအလုံးသိတဲ့အတိုင်းပဲကျွန်တော်တို့မှာဟို background အမျိုးမျိုးကလာကြတဲ့လူတွေဖြစ်တယ်ဟိုအလားဥတုမြတ်ဆိုလို့ရှိရင်ဒါကုလသမဂ္ဂမှာနှစ်ပေါင်း30လောက်လောက်လာခဲ့တာပေါ့နော်ဆရာအောင်တို့တက်ဆိုလို့ရှိရင်ဒါပညာရှင်ကျော်တော်နောက်ခံပေါ့အလားတူပဲကျန်တဲ့နိုင်ငံရေးကျော်တော်နောက်ခံသမားတွေရှိတယ် diplomat ကျော်တော်နောက်ခံသမားတွေရှိတယ်ပြီးတဲ့အခါကျတော့လူခွင့်ရေးကော်မရှင်ကျော်တော်နောက်ခံရှိတယ်ကျွန်တော်တို့လိုပေါ့လေဟိုစီနီယာစီတီဇန်မဲ့ခေါ်မှာပေါ့ဝန်ထမ်းဟောင်းနေပေါ့ဝန်ထမ်းဟောင်းနေပါဝင်တဲ့သူတွေလည်းဖြစ်တော့ကျွန်တော်တို့ကတော့ဘာပဲဖြစ်ဖြစ်ဒီရတဲ့အချိန်အတွင်းမှာပေါ့ကျွန်တော်တို့ဟိုတန်းပြည့်အတွက်ပေါ့အကောင်းဆုံးဖြစ်ရှင်းမှုတစ်ခုအဖြေတစ်ခုပေါ်လာရအောင်ကျွန်တော်တို့ကြိုးစားပြီးတော့ဟိုဆောင်ရွက်နေကြပါတယ်အခုနောက်ဆုံးကတော့ကျွန်တော်တို့အပိသက်ဆုံးဖြတ်ချက်လုပ်ဖို့ဟိုအခြေတင်ကျွန်တော်တို့ငင်းခုန်နေကြတဲ့အနေထားပါပဲ background ကလည်းမတူဘူးနောက်တစ်ခါအများသောအဖြစ်တော့အသက်အရွယ်ကြီးတဲ့လူတွေကလည်းပါတော့ဟိုစကားပြောတဲ့အခါပုံမှန်လင်းလင်းပဲဒါကျွန်တော်တို့ဟိုပြောကြတယ်ဟိုဘလို့အကြောင်းနဲ့မှအကိုဖြစ်စေခြင်းနဲ့အမှန်တရားနဲ့တရားမျှတမှုကိုအပွန်းပက်ခံမဲ့လူတွေမဟုတ်ပါဘူးဒီလူတွေအားလုံးဟ
ုတ်ကဲ့ပါ
အကုန်လုံးကတကယ်စေတနာနဲ့လုပ်ကြတဲ့လူတွေဖြစ်ပါ
ဟုတ်ကဲ့ပါအခုဒီအိန္ဒိယဖြစ်တဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကလည်းလူဦးရေတော်တော်လေးပေါက်ကွဲတဲ့အခြေအနေမှာရှိနေပါတယ်လူဦးရေပွားတိုးပွားပြီးတော့အဲ့တော့အရင်နှုန်းကတည်းကနေပြီးတော့ဒီဘက်ကိုချမ်းကိုကူးလာခဲ့တဲ့လူတွေရှိမှာပါဟိုတရားမဝင်ဝင်လာခဲ့တဲ့လူတွေလည်းအများကြီးရှိခဲ့မှာပေါ့နော်ဒါပေမဲ့အဲ့ဒီလူတွေရဲ့ထပ်ပြီးတော့ပွားလာတဲ့နောက်မျိုးဆက်တွေကတော့ဒီရခိုင်ပြည်နယ်ထဲမှာပဲမှုွေးပြီးရခိုင်ပြည်နယ်ထဲမှာပဲကြီးပြင်းလာတဲ့ခါကျတော့သူတို့အနေနဲ့ကဒါငါတို့နေငွေရမြေဒါငါတို့တိုင်းပြည်ဖြစ်နေပြီဆိုပြီးတော့သူတို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သူတို့အသိမှတ်မပြုတော့ဘူးအဲ့သူတို့ကဒီဘက်နိုင်ငံကိုရောက်နေခါကျသူတို့ရဲ့ဒီရှေ့ရေးပေါ့လေဒါဟိုလူအခွင့်အရေးရကြည့်မယ်ဆိုသူတို့ကဒီဘက်နိုင်ငံမှာလာပြီးမွေးဖွားနေကြတဲ့ခါကျတော့အဲ့ဒါအဲ့ဒီကိစ္စကိုကင်ွယ်ဖို့အတွက်ကတကယ်ကိုအကြက်တဲတစ်ခုဖြစ်တယ်ပြီးတော့အင်မတန်မှလည်းနူးညံ့သိမ်မွေ့တယ်အင်မတန်မှလည်းနည်းနည်းတယ်ပေါ့နော်အဲ့တော့ဒီလူဝင်မှုကြီးကြပ်ရေးပြဿနာလည်းအဓိကတစ်ခုပါပဲအဲ့တော့ဒီလူဝင်မှုကြီးကြပ်ရေးပြဿနာနဲ့ပတ်သက်လို့ဆန်းစစ်တာတွေရှိပါလားရှင့်
အော်ရှိပါတယ်အော်တကယ်တကယ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လူဦးရေသိပ်သည်မှုကဘလောက်ထိအောင်ကွာခြားသေးဆိုသိအောင်ကျွန်တော်ပြောပြတာပါဟိုတင်းပေါ်တစ်စကွဲကီလိုမီတာမှာဟို1060ထိရှိပါတယ်နေထိုင်တဲ့လူဦးရေလေကျွန်တော်တို့မြန်မာနိုင်ငံရဲ့လူဦးရေသိပ်သည်မှုကတစ်စကွဲမီတာမှာ86ရောက်ပဲရှိတယ်ဘလောက်တောင်ကွာတယ်ဆိုတာနှမ်းရှင်ပြီးတော့စဉ်းစားဖို့ပါအဲ့တော့ဒီလိုလူရည်သိသိမှုချင်းမတူတဲ့အခါမှာလူရည်သိသိမှုများတဲ့ဘက်ကနေပြီးတော့လူရည်သိသိမှုနည်းလဲနည်းတယ်အဲ့ဒီဒေတာရဲ့မြေစီဩဇာလည်းကောင်းတယ်သဘာဝရေကန်မြေကန်လည်းကောင်းတယ်ဆိုတဲ့နေရာတွေကိုဒီလိုနီးလန်းအမျိုးမျိုးနဲ့ပေါ့နော်ဝင်ရောက်မှုတွေရှိနေနိုင်တယ်ဆိုတာကျွန်တော်တို့သိတာထင်ရှားတဲ့အချက်ပါပဲနောက်တစ်ခုကကျွန်တော်တို့ဒီစုံစမ်းစစ်ဆေးစင်မှာပေါ့လေအဓိကအပြင်ကျွန်တော်တို့တွေ့ရှိရတဲ့ဥစ္စာကတော့ဒီနေဆက်ဒေတာလုံးုံရေးကိုကျွန်တော်တို့ဟိုကြက်ကြက်မမတ်ဟိုသိချာချာမလုံနိုင်တာကိုလည်းကျွန်တော်တို့သတိထားမိပါတိတဲ့ပို့ပြီးတော့လုပ်ဖို့လိုအပ်တယ်။နောက်ဒီချက်ဟာကျွန်တော်တို့အနာဂတ်သွားမဲ့ဟလာဟိုအတင်းပေါ့လေဟိုမူဝါဒတွေအတွက်အရေးကြီးတဲ့ချက်ဖြစ်တယ်။ကျွန်တော်တို့ကအထဲထဲမှာဘလောက်ကောင်းအောင်မဲလုပ်ပေးနေလုပ်ပေးနေအဲ့ဒီလိုလုပ်ပေးသမျှသည်အပြည့်အလူဝင်လာဖို့အတွက်ပဲဖြစ်နေလိမ့်မယ်။အဲ့တော့တကယ်တကယ်တော့ကျွန်တော်နေဆက်ဒေတာလုံုံကြီးကိုပို့ပြီးတော့ဒီထဲပို့ပြီးတော့ခရင်မာမာလေးဖြစ်အောင်လုပ်မယ်ပြီးတဲ့အခါကျတော့မှကျွန်တော်တို့ကအတွင်းမှာအဲ့ဒါရောက်နေပြီးသားလူတွေကိုအခုကျွန်တော်တို့ဟိုအတင်းပေါ့လေဒီ immigration ကလည်းသူတို့ဟိုတင်းလုတ်ပေးနေတာရှိပါတယ်ဟိုနိုင်ငံသားအဖြစ်အသိမှတ်ပြုဖို့ဟိုစီစစ်ခံရမယ် card ပေါ့ NVC card လို့သူတို့ခေါ်တာပေါ့အဲ့တော့အဲ့ဒီ card တွေလုတ်ပေးနေတာလည်းရှိပါတယ်အော်ဒီကတ်ကြပြီးရင်သူကနိုင်ငံသားဖြစ်တာတော့မဟုတ်ဘူးသူရတယ်နိုင်ငံသားအဖြစ်စီစစ်ဖို့အတွက် steps ခုအနေနဲ့အသုံးပြုထားတာဖြစ်ပါတယ်အဲ့တော့အဲ့ဒီမှာပါဝင်ရမယ့်အချက်လက်တွေကိုပြည့်ပြည့်စုံစုံဖြည့်ဆွတ်ခြင်းအပြင်စစ်ဆေးတဲ့အပိုင်းကလည်းအဲ့ဒါသူဟာနိုင်ငံသားဖြစ်နိုင်တဲ့အရေးရှင်ရှိသလားမရှိဘူးလားဆိုတာကို1982ခုနှစ်လူဦးရေဥပဒေနဲ့အညီပေါ့နော်ဟောလားစစ်ဆေးနိုင်မယ်အဲ့ဒါတစ်ချိန်တည်းမှာပဲအဲကာယကံရှင်ပုဂ္ဂိုလ်တွေကလည်းဒီကတ်လေးရှိတဲ့ဆိုတဲ့အခါကျတော့သူရဲ့စီးပွားရေးလုပ်ငန်းတွာလာရေးလုပ်ငန်းဒါတွေပို့ပြီးတော့အဆင်ပြေလာမှာပေါ့အဲ့တော့အခုပြောနေတဲ့လူခွင့်ရေးဆိုတာတွာခွင့်လာခြင်းမရှိတာကိုပြောတာအဲ့တော့ကတ်ချီလာတဲ့အခါမှာသူကတွာခွင့်လာခြင်းရှိမယ်နောက်ပင်လယ်ကိုထွက်ခွင့်ရှိမယ်သူစီးပွားရေးလုပ်ငန်းတွေလုပ်ခွင့်ရှိမယ်လူခွင့်ရေးတစ်ဖက်ကတိုးလာမှာပေါ့နော်သူကနိုင်ငံသားဖြစ်သွားပြီအဲ့ဒါပြုတ်နိုင်ငံသားပဲဖြစ်ဖြစ်ပေါ့လေအဲ့တော့အဲ့လိုနိုင်ငံသားဖြစ်သွားပြီဆိုရင်နိုင်ငံသားခွင့်ရေးရလာမှာပေါ့အဲ့တော့အဲ့လိုဖြစ်လာရအောင်ကျွန်တော်တို့ဟိုအနာဂတ်မှာပေါ့လေဒီအခုဥပဒေအရလုပ်နေတဲ့အစီအစဉ်လေးတွေကိုလည်းပဲကျွန်တော်တို့မြန်မြန်ဆန်ဆန်လေးဟလာအကောင့်အထည်ဖော်နိုင်အောင်ဆိုပြီးတော့တစ်ဖက်ကလည်းကျွန်တော်တို့ဟိုနင်းပေါ့လေဟိုစဉ်းစားထားကြတာရှိပါတယ်အခုထိရတော့ကျွန်တော်တို့ဟိုဟိုဆုံးဖြတ်ချက်မပေါ်သေးပါဘူးမပေါ်သေးတဲ့အတွက်ကျွန်တော်ကတော့ကြိုတင်ပြီးတော့မှပြောပြလို့တော့မရဘူးတို့ရတွင်ကျွန်တော်တို့ဒါတွေလည်းကျွန်တော်တို့ထည့်တင်စဉ်းစားပါတယ်အဲ့လိုစဉ်းစားတဲ့အခါမှာအာဒီဘက်ကနိုင်ငံသားတွေပြေးပြီးဆိုဟိုဘက်ကနောက်ထပ်ဝင်လာတာမျိုးတွေမဖြစ်အောင်လည်းကျွန်တော်တို့ကလုံခြုံရေးကိုကြိုတင်ပြီးတော့မှဟိုခိုင်ခိုင်မာမာလေးဖြစ်အောင်ဟောလာဒါစီရမယ်ကုသန်းသွားလာမှုတွေကိုသိချာစနစ်တရထိန်းသိမ်းရမယ်ဒီလုပ်ငန်းတွေလည်းကျွန်တော်တို့ထည့်တင်စဉ်းစားမှာဖြစ်ပါတယ်ဟိုအလွယ်တကူနဲ့ဟာထုတ်ပေးလိုက်ဆိုတော့သဘောမျိုးမဟုတ်ဘူးပေါ့နော်ထုတ်လည်းထုတ်ပေးမယ်တစ်ဖက်ကလည်းကျွန်တော်ထိန်းကြောင်းမှုတွေလုပ်သွားဖို့လိုအပ်မယ်လို့ဒါကျွန်တော်ပုဂ္ဂိုလ်ရေးအမြင်ပါဟိုကော်မရှင်အမြင်မဟုတ်ပါဘူးကျွန်တော်ရဲ့အမြင်အနေနဲ့ပြောပြတာပါ
ဟုတ်ကဲ့ပါအခုဒီလုံယုံရေးတပ်ဖွဲ့တွေကနှိမ့်ဆက်လို့လုံယုံရေးတပ်ဖွဲ့တွေကလိုက်လံပြီးတော့သူတို့ရှင်းလင်းရှာဖွေလို့ဆိုပြီးတော့တစ်ဖက်နိုင်ငံကိုထွက်ပြေးနေကြတဲ့ဒီမွတ်စလင်ဟိုရွာသူရွာသားတွေလည်းရှိတယ်ဆိုပြီးသတင်းတွေကြားသိရပါတယ်အဲ့ဒီအခြေအနေနဲ့ပတ်သက်လို့ဗာရင်းများသိခဲ့ရပါလဲရှင်
ဒီဥစ္စာလည်းကျွန်တော်တို့စဉ်းစားစရာပဲဟိုတွားတို့လာလို့လွယ်နေတဲ့ဆိုတော့ကျွန်တော်တွေ့ရတယ်လေဟိုဘကန်ဒီဘကန်သွားလို့လာလို့လွယ်ဟိုဘကန်ဒီဘကန်ဆိုတော့ဒီမောင်လုံးနာတဲ့ဒါဒီနေမြက်ကနည်းနည်းလေးကျေတာပါဟိုဘတောင်မြေလဲဝဲရောက်သွားတဲ့အခါကျတော့ဂဲတပြစ်ပဲရှိတယ်ဟိုဘကန်ဒီဘကန်ဟိုဘကျတော့လည်းမြင်ကြီးကဆက်သွားတာလေသွားချိန်တိုင်းသွားဝင်ချိန်တိုင်းဝင်ဖြစ်နေချန်စီရောကားလဲဆိုမှအဲ့ဒီမှာဂဲပေါက်ကြီးလည်းအများကြီးရှိတယ်လုံကျုံကြီးလည်းဂဲပေါက်တိုင်းကိုလည်းမဆောင်နိုင်တာလည်းရှိတယ်နောက်သူတို့ကိုယ်တိုင်မှလည်းပဲအားနည်းချက်ကလေးတွေသဘာဝအဖြစ်ရှိနေကြတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကလုံခြုံရေးစီးကိုကျွန်တော်တို့ကပို့ပြီးတော့ဟိုဂရုစိုက်ဖို့လိုပါတယ်။အဲ့တော့တကယ်လို့အခုလို့ကျွန်တော်တို့ကနေပြီးတော့ဟိုတင်းလှုပ်သွားမယ်ဆိုလို့ရှိရင်လည်းပဲဟိုစနစ်တကျတော့ကျွန်တော်တို့ကဟိုစီမံဆောင်ရွက်ဖို့လိုတာပေါ့လေ။အဲဆိုပါစို့ဟိုထပ်မှန်ပြီးတော့ကျွန်တော်တို့ဟိုစီစစ်မှုလေးတွေပေါ့နော်။သွားလေးလာရေးနဲ့ပတ်သက်ပြီးတော့ဟ ဟိုစနစ်တရားစီစစ်ဖို့လိုတယ်ကျွန်တော်တို့ရဲ့အတွေ့အကြုံရပေါ့နော်ဟို1988ခုနှစ်တုန်းကဟိုတင်းလုတ်ခဲ့ဘူးတဲ့ငကားမင်းစစ်စင်အေးဆိုပြီးတော့လုတ်ခဲ့ဘူးတဲ့အဲ့တော့အဲ့ဒီတုန်းကလုတ်တုန်းကဘလောက်မှမကြာလိုက်ပါဘူးဟို56လလောက်ပဲရှိပါတယ်အဲအဲ့ဒီတော့ဟိုအဲ့ဒါဘာလဲဆိုငကားမင်းစစ်စင်အေးဆိုတာဟိုတင်းပေါ့နိုင်ငံခြားသားစစ်စင်ရေးအလုပ်ပါပဲတခြားနယ်စပ်တွေမှာလုတ်တာဘာမှမဖြစ်ဘဲနဲ့ဒီမှာလာလုတ်တဲ့အခါကျတော့ကျွန်တော်တို့စစ်ထွေမှာလူ1000လောက်ပဲကျွန်တော်တို့ဟိုတွေ့ရှိတယ်လေနိုင်ငံခြားသားမဟုတ်တဲ့လူကဘူတီတောင်မှာလာစစ်ဆေးပြီဆိုတဲ့အချိန်မှာအဲ400လောက်ပဲရှိပါသေးတယ်စစ်ဆေးနေတော့မှာပဲဒီမောင်းတော့သူအကုန်ပြေးကြပြီဘာဖြစ်လို့လဲဆိုတော့သူတို့ကိုလာရင်အမိတော်မှာပဲအဲနိုင်ငံခြားသားဖြစ်တာဟိုသူတို့ဟလာဟိုစစ်ဆေးတဲ့လူတွေကတွေ့တော့မှာပဲဆိုပြီးတော့အကုန်ပြေးကြအဲ့လိုပြေးတဲ့အခါမှာလို့သူတို့ကဘာပြောရဲလဲဆိုကျွန်တော်တို့တကင်းသားတွေပြန်ကြည့်ရင်တွေ့ပါလိမ့်မယ်။ဟာအာဓမ္မပြုကျင့်တာတွေရောအလားခုနလိုပေါ့လေတက်ဖြတ်တာတွေရောဟိုပရိုပဂန်ဒါတွေအများကြီးထုတ်ပြီးတော့မှကောလာလိုက်ထုတ်ပြီးတော့မှအမှန်စစ်ဆေးဖွဲ့အဲ့ဒီတောင်မရောက်သေးဘူး။မောင်းတော့မရောက်သေးဘူး။ဘူတိတောင်မရှိသေးတဲ့အဲ့စစ်ဆေးတဲ့ဖွဲ့ကလည်းလူကများတာမဟုတ်လူ200လောက်ပဲရှိတာ။အဲ့ဒီတို့ရဲ့စစ်ဆေးနေပါလေ။အဲ့လိုဘူတိတောင်မှာစစ်ဆေးနေတဲ့အချိန်မှာမောင်းတော့လူတွေကအတုပ်လိုက်အတုပ်လိုက်ပြေးကြတာရှိတယ်။အဲ့တော့နေဆက်ကလည်းမလုံခြုံတဲ့ခါမှာဟိုဘက်နဲ့ဒီဘက်ကသွားလိုက်လာလိုက်အဲ့လိုဖြစ်နေတဲ့အခြေအနေမျိုးမှာဟိုကိုကိုတန်းကနိုင်ငံသားမဟုတ်တဲ့မဖြစ်ထိုက်တဲ့လူတွေလည်းကိုယ့်အကူသိကြတယ်လေ။နောက်နိုင်ငံသားဖြစ်ထိုက်တဲ့လူလည်းရှိမှာပေါ့ခေါင်းဆောင်ဆိုရင်ပြောသလိုပြည်တွင်းမှာမွေးတဲ့ဘာညာဆိုတော့မျိုးတွေလည်းဥပဒေနဲ့ညီရင်တော့ဒါရလာမှာပေါ့။အဲ့လိုမရမဲ့ရမဲ့လူနဲ့မရမဲ့လူနဲ့ကအဲရှိနေတယ်အဲ့ဒီထဲမှာကျွန်တော်ထင်တယ် 50-50 လောက်များရှိနေသလားတော့မသိဘူး။ဒါတော့ကျွန်တော်တို့ကတော့ဟိုစဉ်းစားကြတော့သိချကောက်ထားတာမဟုတ်ပါဘူး။အဲ့တော့ခမန်းကြီးပြောပြတာအဲ့လိုရှိနေတဲ့ခါမှာမရတတ်တဲ့လူကအများတန်းဟလာခေါင်းဆောင်လူပေါ့လေ။ဟိုကောလာဟာလေးထုတ်တွင်ပြီးတော့လုံးလုံးလေးပဲပြေးတယ်ဆိုတော့သူကလှေလေးစီကနာဟိုဘက်ကန်သွားတယ်15မိနစ်လောက်ဒီဘက်ကျွန်တော်ဟိုဒလကတော့ကုသလောက်တော့မကြအောင်အဲ့ဒီလောက်နဲ့ဟိုရောက်သွားနိုင်တာမျိုးလေတစ်ဖက်ကအဲ့တော့အဲ့ဒီလိုအနေထားမျိုးဆိုတော့ဟိုတော့88အတွေ့အကြုံရဆိုရင်အခုလည်းပဲဟို88တုန်းကဒီစစ်စေးဖွဲ့ရအရသားတွေအဲ့ဒီအရသားတွေဒီဘက်မရောက်ခင်မှာတဲ့ကောလာလာတွေအမျိုးမျိုးထုတ်လွှင့်ပြီးတော့တို့လိုမဟုတ်တာတွေလုပ်တဲ့မီးရှို့တွေပါဖြစ်တယ်ညာဖြစ်ပြောပြီးတော့အကုန်လုံးပြေးကြဟိုဘက်ထွက်သွားကြအဲ့တော့အဲ့ဒီဖြစ်နေအခုဖြစ်တဲ့ဖြစ်ပြနေနှိုင်းရှင်ကြည့်မယ်ဆိုရင်တို့ကဒီလိုပဲဒလိစရိုက်သဘောမျိုးလို့ပေါ့နော်ဟိုအဲ့ဒီလိုဖြစ်နေတယ်တို့နိုင်ငံသားစစ်ဆေးတော့မယ်ဆိုတာနဲ့အစ်စစ်မခံခြင်းအစစ်စစ်မခံရင်တော့အဲ့လိုပြေးသွားတယ်။အဲ့ပြေးသွားတဲ့ဥစ္စာကိုပဲဒါဟာလာကျွန်တော်တို့နှိပ်ဆက်လို့ဘာညာဆိုတဲ့သဘောမျိုးလဲဖြစ်ချင်းဖြစ်မှာပေါ့ဗျာ။ဒါကတော့ကျွန်တော်တို့ဟိုကော်မရှင်အနေနဲ့ကတော့ဘဒုဘဲဝါဘလူဆိုတာကျွန်တော်တို့ကမစွတ်စွဲပါဘူး။ဒါပေမဲ့ဖြစ်ခဲ့တဲ့ဖြစ်စဉ်တမိုင်းရောက်နေနှိုင်းရှင်ပြီးတော့စဉ်းစားနိုင်အောင်ပြောပြတာပါ
။ဟုတ်ကဲ့ပါ။နိုင်ငံတကာမှာအခုပြန့်နေတဲ့သတင်းတွေကတော့ဒီလုံခြုံရေးတပ်ဖွဲ့တွေကမတင်းကျင်နေပေါ့။ရွာတွေအိမ်တွေကိုမိရှို့တယ်။အဲနှိပ်ဆက်တယ်တက်ဖြတ်တယ်ဆိုပြီးတော့ဖြစ်နေတာပေါ့နော်။နေ့စဉ်နဲ့အမျှတို့ရှိရအီးမေးလ်တွေနဲ့ဒါတွေအများအတန်းလို့လို့ပဲဒီသတင်းတွေကတက်နေတာလေအဲ့တော့ဂျုံဂျုံရေးတပ်ဖွဲ့တွေကိုဝင်ကြီးတို့အနေနဲ့စစ်ဆေးဖြစ်ပါလားဒီလိုမျိုးမတင်းအေးကျင့်တဲ့ကိစ္စတို့ဘာလို့သူတို့ဆွတ်ဆွဲတာတွေနဲ့ပတ်သက်ပြီးတော့ပေါ့လေအဲ့ဒါတွေရောဘယ်လိုရှိပါလဲရှင
်ဟုတ်စစ်ဆေးပါတယ်တေချာပေါက်စစ်ဆေးပါတယ်အထူးသဖြင့်ဟိုကျေရုပ်ပြမှာဖြစ်တဲ့ကိစ္စဆိုကျွန်တော်တို့အဲ့ဒီမှာရောက်နေတဲ့အချိန်နဲ့တိုက်ဆိုင်နေတော့တကူးတကန့်ကိုသွားပြီးတော့အဲ့ဒီနေရာမှာသူတို့ပြောတာတော့အများကြီးပေါ့လေဟိုအာဓမပြုကျင်တာတွေရှိတယ်ဆိုပြီးတော့ပြောတယ်အကယ်ပြောတော့အဲ့ဒီနေရာအထိကျွန်တော်တို့သွားတယ်ချက်ချင်းပဲကျွန်တော်တို့အားလုံးသွားကြတယ်သွားကြပြီးတော့လူခွဲပြီးတော့ကိုတာဝန်နဲ့ကိုပေါ့လေအဲ့ဒီလိုဆက်ဆဲမေးမြန်းကြတာပေါ့နော်ဟိုလေ့လာကြတာပေါ့လေ့လာကြတဲ့အခါကျတော့ဟိုတယောက်ပဲဟိုပြောတယ်အဲအဲ့ဒီလိုဖြစ်တယ်ဟာသူကတော့ຢာနဲ့ချီပြီးတော့ဟိုအဲ့ဒီလိုဖြစ်တယ်ပေါ့လေဖြစ်နိုင်ခြင်းရှိမရှိဆိုတော့စဉ်းစားတာပါဟိုဒီလောက်ကြီးဖြစ်နိုင်ကဲကောင်းပြီအဲ့ဒါဆိုအဲ့ဒီနေရာလိုက်ပြဆိုတော့မပြနိုင်အဲကောင်းပြီအဲ့ဒါဘဒူလဲဘဲဝါလဲဆိုတော့မပြောနိုင်ဘူးအခင်ဗျားပါလာဆိုတော့မဟုတ်ဘူးသူလည်းမပါနောက်ဆုံးကျသူကကြားတာနောက်ပိုင်းကျတော့အခါကျွန်တော်တို့မင်းတဲ့အခါကျတော့မဟုတ်ဘူးရဲ့သူတို့ကအာရမပြုခြင်းနဲ့ဆိုတာကအဝေစားဒီပါနေရှာဖွေးတယ်ဆိုရင်လည်းဒါအာရမပြုခြင်းနဲ့အကျောင်းဝင်သွားတာပဲဆိုတာမျိုးနဲ့သူကလျှော့ချပါတယ်အဲ့ဒီတော့မျိုးပေါ့လေဟိုကောလာဟာလာဆိုတာကတော့ခုနကျွန်တော်ပြောခဲ့သလိုပဲသူတို့ကလွန်ခဲ့တဲ့နှစ်လောက်တည်းကဒီလိုလှုပ်ဖို့ပြင်ဆင်ထားတာဖြစ်တယ်လူတွေကိုလည်းပြင်ဆင်တယ်လို့သတင်းမီဒီယာဘိုင်းနဲ့ပတ်သက်လို့လည်းသူကအကုန်လုံးအချိတ်ဆက်တွေလုပ်ပြီးတော့ပြင်ဆင်ထားတာဖြစ်ပါတယ်။ဘာလုပ်ရင်ဘာလုပ်မယ်ဘာလုပ်မယ်ကျွန်တော်တင်တဲ့ပုံနေတောင်ရွေးထားပြီးသားပြုတ်နေမယ်။စောစောစီစီတွေကအဲ့ဒီပုံစံမျိုးလောက်တောင်ကျွန်တော်တို့စဉ်းစားလို့ရတယ်ပေါ့လေ။ဒီလိုများဖြစ်နေတာဘာလို့လဲမြန်တာဟုတ်ကဲ့သူတို့ကတင်တာလေးတွေမြန်တော့ on tipo un bolo lo tu sei cuya video di te ho te le so la mia senza sia ci da bo no allora ari lo le po le ci noi senza tu ko de lu di le a chu sen chang sen senza pe nai nya me mya mya ta ta senza pe nai me so lu shin no ci noi a man ti ya ne ti ya mya ta mu wa ma lo mu si po la ma
တော်ခင်ဆုံးဝင်းစီစဉ်တင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင်။သောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10:00အထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးတန်တာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်ရှင်။
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာအတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဦးဆုံးတော့မင်္ဂလာရှိတဲ့မင်္ဂလာနှစ်သစ်စုမွန်တောင်းလာတဲ့သောရရှင်တယောက်ရဲ့အဆုတောင်းလေးကိုဝေမျှပေးခြင်းပါတယ်။ဇန်နဝါရီလ28ရက်ပြီးခဲ့တဲ့စနေနေ့မှာကြာရောက်သွားတဲ့တရုတ်နှစ်သစ်ကိုအတွက်ဒီသောရရှင်စုမွန်တောင်းလာတာဖြစ်ပါတယ်။သောရရှင် Jones Ange ကနှစ်သစ်မင်္ဂလာကိုဝမ်းမြောက်ပျော်ရွှင်စွာဆင်နွှဲနိုင်ကြပါစေ။အားလုံးပျော်ရွှင်နိုင်တဲ့နှစ်သစ်မင်္ဂလာဖြစ်ကြပါစေလို့ဆုတောင်းပေးပါတယ်။လူမျိုးမတူပေမဲ့လည်းလူသားအချင်းချင်းတူညီကြတာကြောင့်စုမွန်ကောင်းတောင်းပေးလိုက်ပါတယ်။အားလုံးအတွက်မင်္ဂလာနှစ်သစ်ဖြစ်ပါစေဆိုပြီးဒီသောရရှင်ဆုတောင်းလာပါတယ်။အမတန်မင်္ဂလာရှိတဲ့ဆုတောင်းလေးဖြစ်ပါတယ်။မြန်မာနိုင်ငံကတရုတ်လူမျိုးတွေကိုစားကျေးဇူးအထူးတင်ရှိပါတယ်လို့လည်းပြောချင်ပါတယ်နော်အခုတော့သောရရှင်နေ VOE ကဖော်ပြခဲ့တဲ့သတင်းတချို့ပေါ်မှာတုံ့ပြန်ရေးသားလာကြတာကိုဝေမျှပေးချင်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကကိုမိုးစောတင်ပြခဲ့တဲ့သတင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုစလဲရီနေပြည်တော်မှာတွေ့ဆုံပြီးတော့တိုင်းနိုင်ငံလုံးငြိမ်းချမ်းရေးအားလုံးပါဝင်ရေးလက်ရှိဖြစ်ပေါ်နေတဲ့အမှုခင်းကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါနောက်ပိုင်းမှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့လည်းသူတို့တွေ့ဆုံခဲ့ကြပါတယ်။ဒီသတင်းကိုကျမတို့ VOE ရန်ကုန်ရုံးခွဲကကိုမိုးစောကတင်ပြထားတော့ဒီကိစ္စနဲ့ပတ်သက်လို့သောရရှင်တွေကသူတို့ရဲ့ကိုယ်ပိုင်အမြင်တွေကို VOE မြန်မာဝိုင်း Facebook စာမျက်နှာမှာရေးလာကြတာတွေ့ရတာပါ။တရားဆိုတဲ့ Facebook သောရရှင်ကတစ်ဖက်နဲ့တစ်ဖက်အတိုးလျှော့လုပ်ပြီးတော့ညှိယူမှအဆင်ပြေမှာပါလို့ဆိုလာပါတယ်
။အစိုးရစစ်တပ်နဲ့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကလက်မှတ်မရေးထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေပါဝင်လာအောင်မြတ်မြတ်တတနဲ့ရှော့ပေးတင်တာရှော့သူတို့တောင်းဆိုတဲ့အချက်တီတဲကထိုက်တင်တဲ့အချက်တီကိုလိုက်ရောပေးလိုက်ပါတိုင်းသားလက်နက်ကိုင်တွေအနေနဲ့လည်းလိုချင်တာလက်လော့အပြည့်မရရင်တော့နည်းနည်းတီးခံပြီးနောက်တဖြည်းဖြည်းရရှိအောင်ထပ်ကြိုးစားဖို့အခုရသလောက်နဲ့ချိန်နဲ့လက်မှတ်ထိုးနိုင်အောင်ကြိုးစားကြပါဗျာစစ်တွေထပ်တိုက်နေရင်စစ်သားတွေလည်းကြာဆုံးလက်နက်ကိုင်တိုင်းသားတွေလည်းကြာဆုံးပြည်သူတွေလည်းစစ်ဘေးရှောင်ပြီးဒုက္ခရောက်ရနှစ်ဖက်စလုံးရဲ့စစ်သုံးစိတ်တွေကလည်းတိုင်းပြည်ရဲ့ငွေကိုကုန်စေတာကြောင့်တိုင်းပြည်နစ်နာလာပါတယ်ဘယ်မှာအကျိုးတွေရှိလာလဲတေချာပြန်စဉ်းစားကြည့်ကြပါဗျာ
။ရသလောက်ကြိုးစားနှိမ့်နိုင်ကြပါ။တိုင်းပြည်လည်းနင့်နာလှပါပြီလို့တာယာက Facebook မှာရေးလာတဲ့အချိန်မှာသောရရှင်စောဖို့ကြောကလည်းတာယာနဲ့တတန်နေပဲနှိမ့်နိုင်မှာပြီးတော့အချိန်ယူပါလို့ပြောလာပါတယ်
။မတူညီတာကိုတူညီအောင်ဖြေရှာပြီးနှိမ့်နိုင်ဆောင်ရွက်လိုက်ရင်မကြာခင်အကောင်းဆုံးတော့ဖြစ်လာမှာပါ။စဉ်းစားကြည့်မယ်ဆိုရင်မိသားစုတောင်မှအခက်မသိရင်မလိုအပ်တာတွေဖြစ်သေးတာပဲ။အခုကအများကြီးဆိုတော့အချိန်ယူပြီးဆောင်ရွက်လိုက်ရင်မကြာခင်အောင်မြင်သွားပါလိမ့်မယ်။ဆန္ဒမစောကြပါနဲ့အချိန်တိုင်းအောင်မြင်လာမှာပါအကောင်းပဲတွေးပြီးသိခံကြပါလို့အကြံပြုချင်ပါတယ
်မျိုးမော်ဆိုတဲ့သောရရှင်ကတော့ငြင်းငြင်းရရဖို့လှုပ်ရင်းနဲ့ပို့ပို့ဆိုးလာတဲ့အခြေအနေကိုကြောက်နေသူပ
ါငြင်းငြင်းရလှုပ်ရင်စစ်ပွဲတွေပိုဖြစ်တာများပါတယ်မလှုပ်ပါနဲ့တော့ကျမတို့ရွာတွေပေါ်မှာလေရင်တွေနဲ့ဘုံချဲမှာကြောက်လွန်းလို့ပါငြင်းငြင်းရဆိုတာလေရင်နဲ့ဘုံတွေချဲတာကိုခေါ်တယ်ဆိုတာကိုကျမသိပါပြီအဲ့ဒီငြင်းငြင်းရကြီးကိုကြောက်ပါတယ်
ဒါကတော့တနင်္ဂနွေလုံးငင်းငင်းကြီးဒီလုပ်ငန်းစဉ်မှာအလုံးပါဝင်ရေးကိစ္စရပ်တွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားတွေဆွေးနွေးခဲ့ကြတာကိုသောရရှင်တွေသူတို့ရဲ့အမြင်တွေကိုတုံ့ပြန်ရေးသားလာကြတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင် VOE ကတင်ဆက်ပေးခဲ့ပြီးတော့ဒီမြန်မာနိုင်ငံအရေးအတွက်လည်းထူးခြားခဲ့တဲ့သတင်းတချို့နဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတာကိုလည်းဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့အရင်သောရရှင်တွေကိုနောက်တိုင်းဒေးလီတစ်ပုတ်နဲ့ကြားဖြတ်ဖြော်ပြပေးကြပါတယ်ရှင်။အခုတစ်ပတ်တော့ American DJ နှစ်ယောက်အဖွဲ့ဖြစ်တဲ့ The Chainsmokers အဖွဲ့ရဲ့ Closer ဆိုတဲ့တဲ့ချင်းနဲ့ဖြော်ပြပေးကြတာပါ။အ အမေရိကန်အဆိုတော် Healthy နဲ့ Chain Smoker အဖွဲ့ DJ နှစ်ယောက်ထဲကတယောက်ဖြစ်တဲ့ Andrew Tech ကတို့ပူးပေါင်းပြီးတော့တည်ဆိုပေးထားပါတယ်။2016ဇူလိုင်လကမှထွက်တဲ့ဒီသတင်းက The Chain Smokers အဖွဲ့အတွက်ရော Healthy အတွက်ပါ Billboard Hot 100ဆီမှာနံပါတ်1ပထမအဆုံးဖြစ်တဲ့သတင်းလည်းဖြစ်တာမလို့သူတို့အတွက်ထူးခြားပါတယ်။နံပါတ်1နေရာကိုသတင်း12ပတ်ကြာဇက်တိုက်ယူထားနိုင်ရတာပါ။2016အောက်တိုဘာလမှာဒီသတင်းဗီဒီယိုထွက်တော့လေ2019 Grammy ဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံး Pop 2ဦးတွေအုပ်စုလိုက်ဖျော်ဖြေမှုဆုအမျိုးအစားတွေတစ်ကြိုရွေးခံရတဲ့ဆင်းမှာပါခဲ့ပါတယ်ဒီသတင်းပတ်မှာတော့ Billboard Hot 100ဆင်းမှာနံပါတ်4နေရာမှာရှိနေတာပါ2016အတွက်အကောင်းဆုံး Pop 2အပုတ်တရားဆင်းမှာလည်းနံပါတ်29ချိတ်တဲ့ Closer ဆိုတဲ့သတင်းလေးကိုနားဆင်ကြည့်ပါအောင်နော်Doing just fine before I met you. I drink too much and that's an issue, but I'm okay. Hey, you tell your friends it was nice to meet them, but I hope I never see them again. I know it breaks your heart. Moved to the city in a broke down car in 4 years, no calls. Now you're looking pretty in a hotel bar and I.Shoulder, pull the sheets right off the corner of the mattress that you stole from your roommate back in Boulder. We ain't ever getting older.You. I forget just why I left you. I was insane. Say, play that Blink-182 song. That we beat to death in Tucson. Okay. I know it breaks your heart. Move to the city in a broke down car. 4 years on call. Now I'm looking pretty in a hotel bar. And I can't stop.The Chain Smoker အဖွဲ့တည်ဆိုထားတဲ့ Closer ဆိုတဲ့တင်ကိုနားဆင်ခဲ့ကြရတာပါမြန်မာဒေသတော်ရရှင်တွေအတွက်လည်းနောက်ပိုင်းမှာမြန်မာဒေလီတပုတ်နဲ့မွေးနေ့မြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ကျွန်တော် VOA မြန်မာဝိုင်းကနေပြီးရုပ်သံတင်ဆက်မှုမှာမြန်မာပညာရေးစနစ်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့တပည့်ပညာရေးဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာစောမျိုးမင်းသူနဲ့တွေ့ဆုံမေးမြန်းခန်းကိုထုတ်လွှင့်ပေးခဲ့ပါတယ်နော်ဒီမှာ NLD အစိုးရတဲ့လက်ထက်မှာပညာရေးစနစ်ပြုပြင်ပြောင်းလဲတဲ့အခါအငင်းပွားစရာပညာရေးဥပဒေပြဋ္ဌာန်းချက်တွေကိုဘလို့အကောင့်ထဲဖော်မလဲဆိုတာရှင်းရှင်းလင်းလင်းမသိရတဲ့အတွက်ပညာရေးဝန်ဆောင်မှုလုပ်ငန်းတွေမှာအခက်ကြုံရတယ်လို့သူကပြောသွားခဲ့တာပါဒီပညာရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုဝင်ရောက်ဆွေးနွေးလာတဲ့ VOA ပရိသတ်တွေကတော့မြင့်တင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ရဲ့အမှတ်ချက်က
အခုဒီ post ကိုဖတ်ကြည့်တော့အခြေခံပညာရေးအတွက်တော်တော်လေးအလေးထားဆွေးနွေးသွားတာကိုတွေ့ရပါတယ်မှန်ပါတယ်အခြေခံပညာရေးကိုခိုင်မာမှုရှိအောင်တည်ဆောက်မှအဆင့်မြင့်ပညာရေးအတွက်စိတ်တိုင်းကျဖြစ်နိုင်ပါမယ်အခြေခံပညာရေးကိုအကောင့်ထဲပေါ်ဆောင်ရွက်ရမှာလွတ်တော်နဲ့ဝင်ကြီးကတင့်တော်တဲ့အစီအမံတွေချမှတ်ပေးရုံသာရှိပါတယ်အကောင့်ထဲပေါ်ဆောင်ရွက်ရမှာတော့ညွန့်ကျုံညွန့်မှုစရှိသဖြင့်အစဉ်စဉ်ဆောင်ရွက်ရပါတယ်ညွန့်ကျုံညွန့်မှုကစလို့သင်တန်းနည်းပြဆရာဆရာမအထိမိမိတို့ကဏ္ဍအလိုက်အရေးချင်းရှိဖို့လိုပါတယ်အဲ့ဒီပုံကိုယ်တွေအရေးသွေးပြည့်မှသာပညာရေးတိုးတက်ဖွံ့ဖြိုးမှုကိုရနိုင်မှာဖြစ်ပါကြောင်းပါခင်ဗျာ
ပညာဖြန့်ဖြူးတဲ့သူတွေအရေးချင်းပြေဝရပါမယ်လို့သူကပြောသလိုရှုတိုင်းရင်ကတော့
ခုဆွေးနွေးသွားတဲ့ကလွတ်တင်ပညာရေးကပုဂ္ဂလိကျောင်းလေးမှာကိုတင်ရိုးနဲ့ကိုသွားခွင့်မရှိတာထည့်စဉ်းစားရပါမယ်နောက်ဆုံးဆောင်ပုဒ်တွေကထားရတော့ကန့်တတ်မှုတွေရှိနေစေပါ
ပုဂ္ဂလိကပညာတင်ကျောင်းတွေရဲ့တင်ရိုးညွှန်းတဲ့နဲ့ပတ်သက်ပြီးတော့သူကသတိပေးသွားတာပါကိုသိန်းဝင်းကလည
်းအခြေမခိုင်လို့ပညာရေးမကောင်းတာပါအဓိကကအခြေခံကောင်းမှုလို့ပါတယ်တင်မုံကြီးမကြေတာရဲ့အောင်ပြရတဲ့စနစ်ကြောင့်ရဲ့ကြရတဲ့သူကိုကူစားရတဲ့စနစ်တွေကြောင့်ကလေးတွေစာကြက်မှတ်တဲ့လေ့ကျင့်ပြက်ခဲလို့ပညာရေးငင်းကြတာပါဒီစနစ်ကြောင့်လဲဆရာဆရာမတွေလဲတာဝန်ကြီးညီစပါးလို့ဖြစ်ကုန်ပြီ အရေးအတွက်မယူဘဲနဲ့အရေးချင်းကိုယူမယ်ဆိုရင်တော့ဖြစ်ပညာရေးကောင်းလာနိုင်စရာရှိပါတယ
် Facebook မှာမှတ်ချက်ရေးလာတဲ့သောရရှင်ကိုသိန်းဝင်းကပညာရေးမှာအရေးချင်းကအဓိကပါလို့ပြောထားတာဖြစ်ပါတယ်ကိုစိုးရိတ်ကတော့အလွတ်ချက်ပညာရေးကိုကန့်ကွက်ထားပါတယ
်အလွတ်ချက်ပြီးသဘောတရားမသိတဲ့ပညာရေးစနစ်ကတော့အရပါတော့စင်စားတွေးခေါ်မှုဖန်တီးမှုတွေပေးနိုင်တဲ့ပညာရေးမျိုးပြောင်းကြပါတော့ဗျို့လူတွေအများစုပြောတိုင်းယုံပြီးအမှားအမှန်မခွဲကြနိုင်တဲ့ငတုံးတွေဖြစ်ကုန်ပြီဗုဒ္ဓဟောကြားထားသလိုအရာရာကိုဝေဖန်သုံးသပ်ပြီးသဘောပေါက်နားလည်မှယုံကြည်ကြဖို့ဟောထားတာခုတော့ပညာရေးစနစ်ကညံ့ဖြစ်ပြီးအလွတ်ကျပြီးဘာမှနားမလဲတော့အမှားအမှန်သင့်မသင့်အကောင်းအဆိုးတွေလည်းသုံးသပ်နိုင်စွမ်းတွေအများစုအားနည်းကုန်ပြီစင်စားတွေးခေါ်နိုင်စွမ်းဖန်တီးနိုင်စွမ်းတွေရရှိမဲ့ပညာရေးမျိုးလိုအပ်ပါပြီအလွတ်ကျပညာရေးမအောင်မရှိပညာရေးကြောင့်ဘာမှမတက်ပဲဘွဲ့ပေးတာတွေရက်ပြက်ပါခင်ဗျာ
ဒါကတော့မြန်မာနိုင်ငံကပညာရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကြုံရတဲ့အခက်အခဲတွေနဲ့ပတ်သက်လို့တပည့်ပညာရေးဖောင်ဒေးရှင်းကိုတွေ့ဆုံမေးမြန်းပြီးတော့တင်ဆက်ခဲ့တဲ့သတင်းပေါ်မှာအခြေခံပြီးတော့သောရရှင်နဲ့မှတ်ချက်တွေရေးသွားကြတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်နော်တည်တောင်းလာတဲ့သောရရှင်တွေအတွက်အလဲပေးဖို့ရှိပါတယ်ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတော်ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။တေးကြိုက်တဲ့သောရရှင်တွေအတွက်မြန်မာသတင်းတွေနဲ့ဆက်ပြီးတော့ဖြည့်ပေးကြပါမယ်။ဒေတောင်းတဲ့သောရရှင်တွေထဲမှာဆိုရင်တော့ဇန်နဝါရီလမွေးနေ့ရှင်တွေဖြစ်ကြတဲ့ရန်ကုန်ကအမဖြစ်တဲ့ဒေါက်ခင်မျိုးချင်းနဲ့အောင်လန်ကညီမဖြစ်တဲ့ခင်မျိုးဆက်တို့အတွက်အဝေးကမမကမွေးနေ့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါတာပါ။ဒီတစ်ပတ်တော့ဗန်နီဖြိုးရဲ့အသစ်ထွက်တဲ့ Lucky ဆိုတဲ့ဒီတေးတက်ပြားလေးကအပြိုကြီးပုံမြင်ဆိုတဲ့သတင်းလေးနဲ့ဖြည့်ပေးဖို့ရွေးချယ်ထားပါတယ်။ဇန်နဝါရီမွေးနေ့ရှင်တွေရောမြန်မာတေးချစ်သောရရှင်တွေကဒီသတင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော
်။တော်တော်ကြာခဲ့ပြီအချစ်တွေမှုအချစ်ယူယူတော့ကတော်တော်ငယ်သေးသည်အတူတူစိတ်ကူးရင်မူတဲ့အနာဂတ်ကြီးကိုကံကြမ္မာကိုတို့ပိုင်သာသလိုရုံမမီလို့ဒီတော့ကထားခဲ့မူတဲ့ဒီမြောက်ကူတော့Oh, how me ho yin ga min pyo ge bu da chain ga ru we twa yin le kwa tu de ge pyo ji be lo o ma ga ma mi ni ro wa oh 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 ku ro me ye la san pwe ma nga tai ni ba de kaung ji o ma pe ya le ko
ဗန်နီဖြိုးတည်ဆိုထားတဲ့အဖြူကြီးပုံပြင်ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOE မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချန်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းင်းကလေးနဲ့ညာပိုင်းနဲ့တင်းင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေတာပါပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOE ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါလိမ့်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။ Darling heart in the dark era ငါတို့ဝေးကွာဒီနှုတ်တဲ့ဦးတယ်မှာနေဖို့ဖြစ်တဲ့ခါ တခြားစီထွက်ခွာနေပြောင်းရဲ့တဲ့စကားအခုရောမင်းရဲ့လက်ထပ်ပွဲမှာငါထိုင်နေပါတယ်ကောင်းကြီးအော်ပါပေးရဲ့လက်ခုပ်တီးပါမယ်အယိုးဆုံးပြောတဲ့စကားမှာငါကုန်ယူပါတယ်မင်းနဲ့မင်းတို့သားဟာသိလိုက်ပဲပါတယ်
မေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်။ပြည်ခိုင်ဖြိုးပါတီဘယ်နိုင်ငံရေးလမ်းစဉ်နဲ့ဆက်သွားမှာလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မဲ့အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်2015ယူကော့ပွဲမှာအပြတ်သက်ရှုံးနေခဲ့ပြီးပါတီခေါင်းဆောင်ပိုင်းကိုပါအပြောင်းလဲလုပ်ခဲ့တဲ့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာအခုရက်ပိုင်းအတွင်းနိုင်ငံရေးလှုပ်ရှားမှုတွေခက်ဆစ်ဆစ်လှုပ်လာတာတွေ့မြင်ကြရပါတယ်။ပါတီစည်းဝေးတွေကျင်းပတာပါတီဥက္ကဋ္ဌဦးသန်းထေးနယ်မြို့တွေကိုလှည့်လည်တာပါတီကဥဆောင်ပြီးနိုင်ငံတော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးလိုခေါင်းစဉ်တွေနဲ့ဆွေးနွေးပွဲတွေကျင်းပတာမိဖက်ပါတီတချို့ကိုဖိတ်ခေါ်ပြီးဆွေးနွေးပွဲတွေလုပ်ကြေညာချက်တွေထုတ်တာပါတီဥက္ကဋ္ဌဟောင်းလဲဖြစ်သမရဟောင်းလဲဖြစ်တဲ့ဦးသိန်းစိန်ကိုဂုံမိပွဲတွေလုပ်ပေးတာစတာတွေဖြစ်ပါတယ်။ပါတီဥက္ကဋ္ဌသေးဦးသန်းထေးလက်ထက်မှာပြည်ခိုင်မျိုးပါတီရဲ့နိုင်ငံရေးခိုင်ချက်တွေကဘာတွေဖြစ်မလဲ။ဘလို့နီးနဲ့ပြည်သူတွေကိုစည်းရုံးဆွဲဆောင်မှာလဲ။ပြည်ခိုင်မျိုးပါတီဟာပြည်သူထောက်ခံမှုရတဲ့အင်အားကြီးပါတီပုံစံရောဖြစ်လာနိုင်မလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကကျင်းပခဲ့တဲ့ပြည်ခိုင်မျိုးပါတီရဲ့နိုင်ငံတော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာဆွေးနွေးပွဲဖွင့်ပွဲမှာပါတီဥက္ကဋ္ဌဦးတန်ထေးပြောခဲ့တဲ့အဖွင့်မိကွန်းကအတော်လေးကိုရေပန်းစားခဲ့ပါတယ်။အဲ့ဒီမိကွန်းထဲမှာဦးတန်ထေးကအခြေခံဥပဒေရဲ့အနှစ်သာရဖြစ်တဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်အဖွဲ့များအပြန်အလှန်ထိန်းချုပ်မှုရိမ့်ရိုင်လာခြင်းဒီလိုရိမ့်ရိုင်လာတဲ့အတွက်ဒီမိုကရေစီအာဏာရှင်ပုံစံကိုဥတီလာပြီးတရားဥပဒေစိုးမိုးရေးအားနည်းလာခြင်းတို့အပြင်နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့လုံခြုံရေးကိုများစွာအထောက်အကူပြုတဲ့ဥပဒေအချို့ကိုဖျက်သိမ်းခဲ့ပြီးဒီဖျက်သိမ်းမှုကတစ်ဆင့်နိုင်ငံအနှံ့တော်ရုံမျိုးပါမျက်နှာစိမ်းများအလွယ်တကူအလျင်မြန်အများအပြားရောက်ရှိခြေကုပ်လာကြတာတွေကိုစိုးရိမ်ပွဲရာတွေ့ရှိလာရပြီးဖြစ်ပါတယ်ဆိုပြီးပြောခဲ့ပါတယ်။ဒါ့အပြင်အာဏာရ NLD အစိုးရရဲ့လုတ်ကင်ဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံဥပဒေဟာအခြေခံဥပဒေနဲ့ဆန့်ကျင်နေဆိုပြီးအငင်းပွားခဲ့ရတယ်ဆိုတဲ့အကြောင်းနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအသက်ဝင်မလာပဲအဖွဲ့အစည်းအစ်စ်တွေနဲ့ဖန်တီးအစားထိုးခဲ့တဲ့အကြောင်းလူခွင့်ရေးကိုရှေ့တန်းတင်လို့တဲ့အတွက်နိုင်ငံသားအခွင့်အရေးတွေနိုင်ငံတော်အခွင့်အရေးတွေအကြီးအကျယ်ဆုံးရှုံးလာနေတယ်ဆိုတဲ့အကြောင်းအခုဆိုရင်ဘင်္ဂလီအရေးဟာနိုင်ငံတကာအရေးအဖြစ်ပုံဖော်ခံနေရပြီဖြစ်တဲ့အကြောင်းရခိုင်ဒေသမှာhuman rights ဆိုတာကိုတွင်တွင်ကြဲကြဲပြောခြင်းဟာ national rights ကြာဆုံးခန်းကိုတွေ့ရမှာဖြစ်တဲ့အကြောင်းစသဖြင့်ပြင်းပြင်းထန်ထန်ပြောဆိုခဲ့ပါတယ
်အလားတူဇန်နဝါရီ24ရက်နေ့ကမိဖက်ပါတီတချို့နဲ့တွေ့ဆုံဆွေးနွေးပြီးသဘောထားကြေညာချက်တရထုတ်ပြန်ရမှာလဲနိုင်ငံတော်ရဲ့လုံခြုံရေးဟာစိုးရိမ်စရာဖြစ်လာနေတယ်ပြည်သူတွေစီးပွားရေးပိုပြီးကြက်တင်းလာနေတယ်အနောက်တကားကနေဝင်ရောက်လာမဲ့နိုင်ငံသားမဟုတ်တဲ့သူအများပြပြန်လဲလက်ခံမဲ့ဆိုတဲ့သတင်းတွေကြဲကြဲပြင်းပြင်းထွက်ပေါ်နေတယ်ရခိုင်ပြည်နယ်ပြည်ထနာအတွက်အကြံပေးကော်မရှင်ဖွဲ့စည်းခဲ့ရမှာလဲအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုညှိနှိုင်းတိုင်ပင်ခဲ့ခြင်းမရှိဘူးအလားတူဝန်ကြီးအဆင့်ရှိတဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကိုလည်းအစိုးရအဖွဲ့ဆုံးဖြတ်ချက်နဲ့ပဲခန့်ခဲ့တယ်လက်ရှိနိုင်ငံမှာရင်ဆိုင်နေရတဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ရင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကပဲကင်တွယ်ဖြေရှင်းသင့်တယ်ဒါကြောင့် NLD အစိုးရအနေနဲ့အခုဖော်ပြချက်တွေကိုပြန်ပြီးရှင်းလင်းပေးပါဆိုပြီးတောင်းဆိုခဲ့တာဖြစ်ပါတယ်ဦးတန်းထေးရဲ့မိခွန်းပါဖော်ပြချက်တွေမိဖက်ပါတီတွေနဲ့စုပေါင်းပြီးထုတ်ပြန်တဲ့သဘောထားကြေညာချက်တွေကိုကြည့်ရင်ပြည်ခိုင်မျိုးပါတီဟာအမျိုးသားရေးဝါဒကိုပဲဆွဲကင်မယ်ဆိုတဲ့အနေထားတမတော်ရဲ့နိုင်ငံရေးမှာပါဝင်ပတ်သက်မှုပိုခိုင်မအောင်ပိုများအောင်လှုံ့ဆော်မယ့်အနေထားမျိုးတွေ့မြင်ရမှာဖြစ်ပါတယ်ပြောရရင်ပြည်သူလူထုရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေဖြေရှင်းပေးဖို့ပြည်သူလူထုမျှော်လင့်ချက်တွေကိုအကောင့်ထဲပေါ်ပေးဖို့အတွက်ပြည်သူကိုစည်းရုံးဆွဲဆောင်မဲရအောင်ကြိုးစားမယ့်အစားအမျိုးသားရေးလှုံ့ဆော်ပြီး NLD ပါတီကိုပြည်သူတွေဆန့်ကျင်လာအောင်လုပ်မယ်ဆိုတဲ့အနေအထားမျိုးလောက်ပဲတွေ့မြင်နေရတယ်ဆိုရင်မမှားပါဘူး
။တီခိုင်မျိုးပါတီအနေနဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ပေးဖို့တောင်းဆိုတာကလည်းဒါပထမဦးဆုံးအကြိမ်တော့မဟုတ်ပါဘူး။ အခုတစ်ချိန်မှာတော့ပြည်ခိုင်ပြိုးပါတီတက်တက်ပဲတောင်းဆိုတာမျိုးမဟုတ်ပဲမိဖက်ပါတီတွေကပါတောင်းဆိုတဲ့သဘောမျိုးဖြစ်အောင်စူးစမ်းလာတာတွေ့ရပါတယ်ဒါပေမဲ့ခက်တာကပြည်ခိုင်ပြိုးရဲ့မိဖက်ပါတီတွေဆိုတာကလည်းအားလုံးနှိပါဟာရွေးကောက်ပွဲမှာအမတ်တယောက်မှအရွေးမခံရတဲ့ပြည်သူလူထုထောက်ခံမှုလုံးဝမရှိတဲ့ပါတီတွေကြီးဖြစ်နေတာပါတကယ်တော့ပါတီတစ်ခုအာဏာရဖို့ဆိုရင်အဲ့ဒီပါတီကိုရွေးကောက်ပွဲမှာပြည်သူတွေမဲထဲ့ဖို့လိုအပ်ပါတယ်။ဒီအတွက်အဲ့ဒီပါတီရဲ့အဓိကမဟာဗျူဟာကပြည်သူတွေစီကမဲရဖို့ပြည်သူတွေကိုအစွမ်းကုန်စည်းရုံးဖို့ဖြစ်ပါလိမ့်မယ်။ပြည်ခိုင်ပြိုးပါတီကတော့အဲ့ဒီလိုမစင်စားပဲအမျိုးသားရေးစကားတွေပြောရင်ကာလုံခေါ်ပေးဖို့ပဲထက်ခါထက်ခါပြောနေတာဘလို့အကြောင်းကြောင့်လဲဆိုတာစဉ်းစားစရာရှိလာပါတယ်။ပြည်ခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီဟာတီထောင်စုအဆင့်အတွက်အမတ်နေရာ980ဝင်ပြိုင်ပါတယ်။အဲ့ဒီတဲကမှ50တယောက်ပဲအနိုင်ရတာပါ။ခုနှစ်ရာခိုင်နှုန်းလောက်ပဲအနိုင်ရတဲ့သဘောပါ။2012ခုနှစ်ကြားပြတ်ရွေးကောက်ပွဲတုန်းကဆိုရင်လေ NLD နဲ့ပြိုင်သမျှနေရာတိုင်းမှာရာခိုင်နှုန်းပြည့်ရှုံးပါတယ်။ဒီအတွက်ရှေ့လာမယ့်ရွေးကောက်ပွဲတွေမှာပြည်သူတွေကပြည်ခိုင်ပြိုးပါတီကိုမဲပေးပါမလား။အမတ်နေရအတင့်အတင့်လောက်တောင်းလွတ်တော်တဲ့ရောက်ပါမလားဆိုတာစိုးရင်စရာအများကြီးရှိပါတယ်ဒီလိုအခြေအနေအောက်မှာပြည်ခိုင်ပြိုးပါတီအနေနဲ့တိုင်းပြည်အာဏာတချို့တဝက်ကိုရလာဖို့ဆိုတာဟာတက်မတော်ကတိုင်းပြည်ကိုပြန်အုပ်ချုပ်မှတနည်းအားဖြင့်ဆီယာနာရှင်စနစ်ပြန်ကျင့်သုံးမှဖြစ်မဲ့သဘောတွေးတောမိတာမျိုးလေဖြစ်ကောင်းဖြစ်နိုင်ပါတယ်ဒီအတွက်ကာလုံအစည်းအဝေးခေါ်ဖို့အကြိမ်ကြိမ်တောင်းဆိုတာလည်းဖြစ်နိုင်ပါတယ
်ပြီးခဲ့တဲ့ဇန်နဝါရီ26ရက်နေ့ကပြည်ခိုင်မျိုးပါတီဥက္ကဋ္ဌဟောင်းနဲ့သမရဟောင်းဦးသိန်းစိန်ကို ERIA ကချီးမြှင့်တဲ့အာရှကော့စမိုပိုလီတန်ဆုရတဲ့အတွက်သူ့ရဲ့ပါတီကဂုဏ်ပြုပွဲလုပ်ပေးပါတယ်။အဲဒီပွဲမှာပါတီဥက္ကဋ္ဌဟောင်းဦးသိန်းစိန်ကတိုင်းပြည်တိဆောက်ရေးမှာထဲထဲဝင်တိဆောက်ခြင်းရဲ့အစိုးရဖွဲ့နိုင်ဖို့လိုတယ်။အစိုးရဖွဲ့နိုင်ဖို့လွှတ်တော်တွေကိုအမတ်တွေများများရောက်ဖို့လိုတယ်။လွှတ်တော်တွေအမတ်တွေများများရောက်ဖို့ရွေးကောက်ပွဲမှာနိုင်ဖို့လိုတယ်။ဒါကြောင့်ပါတီအနေနဲ့ရွေးကောက်ပွဲတွေမှာအနိုင်ရအောင်မဆုံးမနစ်သောဇွဲလုံးလားနဲ့စူးစမ်းကြပါဆိုပြီးတိုက်တွန်းပါတယ်။မှန်ပါတယ်ဒီအတွက်ပြည်ခိုင်မျိုးပါတီရဲ့လက်ရှိခေါင်းဆောင်တွေအနေနဲ့တိုင်းပြည်ကိုအကျိုးဖြစ်ထွန်းစေမှာမဟုတ်တဲ့အမျိုးသားရေးအလံကိုင်ဆွဲတာကာလုံခေါ်ပေးဖို့တောင်းဆိုတာမျိုးလုံးမနေပဲသမရဟောင်းပါတီဥက္ကဋ္ဌဟောင်းဦးသိန်းစိန်တိုက်တွန်းသလိုရွေးကောက်ပွဲအနိုင်ရဖို့ပြည်သူလူထုကိုနှီးမှန်လမ်းမှန်နဲ့စည်းရုံးသင့်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
စီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်ဆွေးနွေးမယ့်အကြောင်းအရာကိုပြောင်းလဲလိုက်ပါတယ်။သောတာရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ထင်ရှားတဲ့ဥပဒေပညာရှင်ဦးကိုနီကိုတနက်သမားတဦးကအနီးကပ်လှုပ်ကြံတက်ဖြတ်လိုက်ပါတယ်။ဒီဖြစ်ရပ်ကိုတာမန်လူတက်မှုတစ်ခုလို့ VOA သောတာရှင်တွေကယူဆပါသလား။ဒါမှမဟုတ်မြန်မာနိုင်ငံမှာဖြစ်တော့ဖြစ်ခဲလွန်းလာတဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့လှုပ်ကြံတက်ဖြတ်မှုလို့ယူဆပါသလားဒီဖြစ်ရပ်ကနေတဆင့် VOA သောတာရှင်တွေရဲ့စိုးရိမ်မှုတွေအပါအဝင်သဘောထားအမြင်တွေကိုသိထားသမျှသတင်းအချက်လက်တွေပေါ်အခြေခံပြီးအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းကြရဲဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစီခြင်းပါတယ်ကိုဆွေးနွေးကြတာတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်လူရင်းတူရှင်ရေးသားပြောဆိုပြီးပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်ကတော့1-232-382-555လေးဖြစ်ပါတယ်ရှင် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်အခုဆက်ပြီးတော့ထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ပြည်ထောင်နိုင်ငံလန်ဒန်မြို့မှာကမ္ဘာပထမဆုံးခွေးခီးသားလုပ်ငန်းလို့ပြောရမယ့်အထူးခီးစဉ်တွေကိုခွေးတွေအတွက်စီစဉ်ပေးထားပါတယ်။စင်ကာပူနိုင်ငံဆန်တိုစာကျွန်းအပန်းဖြေစခန်းမှာတော့ငါးပြတိုက်မှာတရုတ်နှစ်တကူကိုရေရောက်ထဲမှာနဂါးကားတဲ့ပွဲတွေကျင်းပပါတယ်။ဒီလိုထူးခြားဆန်းပြသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့တင်ပြပေးကြပါလိမ့်မယ်ရှင
်။ကမ္ဘာပထမဆုံးခွေးခီးသားလုပ်ငန်းလို့ပြောရမယ်အထူးခရီးသွားအစီအစဉ်တွေကိုခွေးတွေအတွက်ဗြိတိန်နိုင်ငံလန်ဒန်မြို့မှာစီစဉ်ပေးနေပါတယ်။လန်ဒန်မြို့ကခွေးလမ်းလျှောက်ဖို့ကောင်းတဲ့နေရာတွေကိုကားနဲ့လိုက်ပြတဲ့အစီအစဉ်ကိုအခုလမှစတင်လိုက်တာပါ။ဒီအစီအစဉ်ကိုခွေးခရီးသွားကုမ္ပဏီတစ်ခုဖြစ်တဲ့ Modern Donkey Santee ဆိုတဲ့ကုမ္ပဏီကစီစဉ်ခဲ့တာဖြစ်ပြီး K9 လို့နာမည်ပေးထားတဲ့နှစ်ထပ်ဘတ်စကားကြီးတွေပေါ်မှာခွေးပေါင်း160လောက်ကိုလိုက်လံပို့ဆောင်ပေးခဲ့တာပါလန်ဒန်မြို့မှာအတွေ့ရများတဲ့နှစ်ထပ်ဘတ်စကားကြီးကိုအစိမ်းရောင်တုံးလင်းထားပြီးခွေးတွေအပြင်သူတို့ရဲ့ပိုင်ရှင်တွေပါလိုက်ပါစီးနှင်းလို့ရပါတယ်ခီးစဉ်တွေကိုနေ့တိုင်းစီစဉ်ထားတာဖြစ်ပြီးတော့လက်မှတ်ကုန်နဲ့အထိရောင်းရတယ်လို့ရိုက်တာသတင်းဌာနကိုကုမ္ပဏီကအီးမေးလ်နဲ့ပြန်လည်ဖြေကြားပါတယ်လူကြိုက်များလို့နဲ့အတွက်လဲစီစဉ်ထားတဲ့ရက်ထက်တရက်စောပြီးစခဲ့ရတယ်လို့ကုမ္ပဏီကပြောပါတယ်ခင်ဗျာ
။စင်ကာပူနိုင်ငံစန်တိုစာကျွန်းအဖမ်းကြီးစခန်းကငါးပြားလိုက်မှာတရုတ်နှစ်သက်ကူကိုကြိုဆိုတဲ့ပွဲတော်တွေကျင်းပနေပါတယ်။အဲ့ဒီစီစဉ်တွေထဲမှာလာမယ့်တရုတ်နှစ်သက်ဟာဂျပန်နဲ့ဖြစ်တာကြောင့်မလို့ဂျပန်ကောင်းပုံစံအုပ်ထုပ်ဆောင်ထားတဲ့ရင်းငုတ်သမားတွေငကားကနဲ့ဖြောပြတဲ့ပွဲလဲပါပါတယ်။တရုတ်ရိုးရာပြက်ကလေးအရာဒီနှစ်ဟာမြောက်နှစ်ကနေရှစ်နှစ်မှာတော့ဂျပန်နှစ်ကိုကူပြောင်းပါပါ။ဒါကြောင့်ဒီငကားအကကပြတဲ့သူတွေဟာမြောက်နှစ်ကနေဂျပန်နှစ်ကိုကူပြောင်းတဲ့ဇက်လန်းကိုဖန်တီးကပြကြတာဖြစ်ပါတယ်။ရေထဲမှာငကားအကကပြတာအပါအဝင်ဒီရေထဲမှာပဲပုံတီးပြတာနဲ့ရေပူပေါင်းလေးတွေဖန်တီးပြတဲ့အထူးလှုပ်ဆောင်ချက်တွေလည်းပါပါတယ်။အခုလိုကပြဖြောပြမှုတွေကိုငါးပြားရရဲ့ပင်လယ်ပြကမ်းမှာပြတာတာဖြစ်ပြီးတော့တစ်နေ့ကို2ချိန်နေ့ကင်း2နာရီ15မိနစ်မှာတစ်ချိန်နဲ့ယနေ့၄နာရီ15မိနစ်မှာတစ်ချိန်ကပြတာဖြစ်ပြီးတော့ဖေဖော်ဝါရီလ17ရက်နေ့အထိဖျော်ဖြေသွားမှာပါဖျော်ဖြေသူ၄ယောက်ပါဝင်ပြီးအခချင်းငွေဒီဝင်ချင်းအနေနဲ့ကတော့နိုင်ငံသားတွေအတွက်စင်ကာပူဒေါ်လာ38ဒေါ်လာကျတဲ့မှာဖြစ်ပြီးစင်ကာပူနိုင်ငံမှာနေထိုင်ခွင့်ရှိသူတွေအတွက်ကတော့စင်ကာပူဒေါ်လာ34ဒေါ်လာကျတဲ့မှာရရှင
်ဒီနိုင်ငံဟီလိုချင်းပြည်နယ်ကဘလူးကားဝေလာငါနှစ်ကောင်ကလည်းတရုတ်နှစ်သိကူးကိုကြိုဆိုတဲ့အနေနဲ့ကပြဖျော်ဖြေခဲ့ကြပါဗျ။မီရာနဲ့နီကိုလိုနာမည်ပေးထားတဲ့ဝီလာငါးနှစ်ကောင်ဟာကပြတဲ့နီလန်းအစ်စ်တွေကိုတင်ကြားထားတာဖြစ်ပြီးတော့အ мян လှဲ့ပြတာအသေးပုံလှုပ်ပြတာငါးကန်ရဲ့မှန်ကိုသူတို့ရဲ့ခေါင်းနေနဲ့ဖိကတ်တာမျိုးတွေလှုပ်ပြပါဗျ။လူကြိုက်များတဲ့ဖျော်ဖြေမှုတစ်ခုကတော့ Secret မီကိုငွေအကွင်းလေးတွေမှုတ်ထုတ်ပြသလိုရေထဲမှာလေအကွင်းလေးတွေမှုတ်ပြပြီးတော့အဲ့ဒီအကွင်းထဲကိုဝီလာငါးလေးတွေကဖြတ်ပြီးကူးပြတာပါ။ဝီလာငါးလေးတွေကလည်းလူတွေလိုပဲအထူးအဆန်းနီလန်းအစ်စ်တစ်ခုလှုပ်တက်သွားပြီဆိုရင်ထက်ခါထက်ခါလှုပ်ပြခြင်းနဲ့အကျင့်ရှိတယ်လို့တခြားဝီလာငါးတွေကလည်းဒါမျိုးလှုပ်တက်သလားလို့မေးနေတဲ့ပုံစံမျိုးရှိတယ်လို့ဝီလာငါးတွေကိုလေ့ကျင့်ပေးနေတဲ့ကျမ်းမင်းရွေကပြောပါတယ်။လာရောက်လည်ပတ်တဲ့ဧည့်သည်တွေကတော့ဝီလာငါးတွေရဲ့ဖြောပြမှုတွေကိုသဘောကျနှစ်သက်ပြီးအမှတ်တရဓာတ်ပုံတွေလည်းရိုက်ကြပါတယ်ခင်ဗျာ
။ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါရဲ့ရှင်။နောက်ဆုံးကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ပြောပြပေးပါရှင
်။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးရှင်းနေကွင်းရရဲ့ဥဆောင်သူတရားလွှတ်တော်ရှင်းနေကြီးဦးကိုညီဒီကနေ့တနင်္ဂနွေနေ့ညနေပိုင်းတနက်နဲ့ပြစ်ခတ်လှုပ်ကြံခံရပါတယ်။အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့ကအပြန်ရန်ကုန်လေးစိတ်မှာကလေးငယ်တအူးကိုပွေ့ချီရက်နေစဉ်မှာတနတ်သမားကနောက်ကနေအနီးကပ်ပြစ်ခတ်လှုပ်ကြံခဲ့တာဖြစ်ပါတယ်။ရှင်နေကြီးဦးကိုနီဟာညနေ 9:30 မိနစ်မှာအလားအရှင်မြတ်ရဲ့အမိန့်တော်ကိုခံယူသွားတယ်လို့လည်းနိုင်ရေးကြော်ညာမှာဖော်ပြထားပါတယ်။ကွယ်လွန်ချိန်မှာအသက်65နှစ်ရှိပြီဖြစ်ပါတယ်။လှုပ်ကြံခံရတဲ့ရှင်နေကြီးဦးကိုနီကအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာ Senior Leadership Program ကိုပြန်ချာရေးဝန်ကြီးဦးဖေမြင့်ပြည်ထောင်စုပြည်ထရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးတို့နဲ့အတူသွားပြီးတက်ရောက်ခဲ့ပြီးတဲ့နောက်ရန်ကုန်လေးစိတ်ကိုဆက်ရောက်လာတာဖြစ်ပါတယ်။ချောင်းမြောင်လှုပ်ကြံသူကိုဝိုင်းဝန်းဖမ်းဆီးခဲ့တဲ့အငှားရင်မဦးနေဝင်းလည်းတနက်ထံရကြောင့်ကွယ်လွန်သွားပါပြီ။ပြစ်ခတ်လှုပ်ကြံသူဟာမန္တလေးကဖြစ်တယ်လို့ဆိုပြီးလှုပ်ကြံတက်ဖြတ်သူရဲ့အိမ်လို့ဆိုတဲ့မန္တလေးကအိမ်ကြီးတစ်ဝက်မှာလဲလုံခြုံရေးတွေချထားပြီးတော့အာဏာပိုင်တွေကစစ်ဆေးနေတာကိုလည်းပြည်တွင်းသတင်းတွေမှာဖော်ပြထားကြပါတယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်ခုကလူတွေအမေရိကန်ပြည်ဝင်ကန့်တတ်လိုက်ပြီးတဲ့နောက်မှာတော့ဒီအစီအစဉ်ကိုအမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကကြားဝင်ဆောင်ရွက်နေပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitex ဇော်ညက်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညချမ်းအစီအစဉ်ဒီမှာပဲပြီးဆုံးပါတယ်ရှင်။မနေ့ပြန်မနေ့ခင်းအစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.